Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။စနေညပိုင်းအတွက်အစီအစဉ်မှုကကျမစုမမှာရှင်
ကျွန်တော်အောင်လင်းပါညနာဆီရမဲ့တရင်နေတယ်မှာတော့ကနေရမှာထိမ့်သိမ့်ခံထားရတဲ့တရုတ်စစ်တွေလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတ်ထန်အမှုဆောင်အရာရှိကိုအာမခံနဲ့လှုပ်ပေးသင့်မသင့်ဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ်ပြည်သူ့ဘက်ကဆန်အမေရိကန်သမ္မတကြီးစီဖြစ်တဲ့လက်ရှိနိုင်ငံခြားရေးဝန်ကြီးဌာနပြောဝင်ရဟက်ဇာနော့ကိုသမ္မတတော်နဲ့ထံခန့်ဖို့စီစဉ်နေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမျက်မှောင်နဲ့တူညင်ညာပေးမှာပါ
ဟုတ်ကဲ့ပါရှင်ဒီတောက်ကြညာအတွက်ထိတ်တန့်ရောက်သတင်းလွှာတွေကတော့သာသနာရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံနေဆိုပြီးနေပြီးတော့သတင်းစာရှင်းလင်းပွဲမှာသမ္မတရုံးပြောခွင့်ရကပြောဆိုလိုက်တဲ့သတင်းနောက်ပြီးတော့ဒီအပြည်ပြည်ဆိုင်ရာအကြမ်းဖက်လိုက်စားမှုတိုက်ဖျက်ရေးနေ့မှာတော့သမ္မတဘက်ကမြန်မာနိုင်ငံရဲ့အကြမ်းဖက်လိုက်စားမှုတွေနဲ့ပတ်သက်လို့ပြောဆိုလိုက်ပါတယ်။ဘာတွေကအခန့်အတားတွေဖြစ်နေပါသလဲ
။တမတော်နဲ့ပတ်သက်ပြီးတော့အခုအချိန်ထိအင်္ဂါရုကော်မရှင်ကအရေးယူဆောင်ရွက်မှုမပြုပါဘူး။တိုင်ကြားမှုလည်းမရှိပါဘူး။
ကော်မရှင်တာဝန်ရှိသူပြောသွားတာပါနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်နောက်ဘူးသီးတောင်နဲ့ရသေးတောင်သွားတဲ့ကားလမ်းမှာမနေ့တုန်းကပောက်ကွဲမှုဖြစ်ခဲ့တဲ့အတွက်လူ2ယောက်သေဆုံးသွားပါတယ်နောက်မြမလူလူအနေနဲ့လောက်ကျန်သတင်းနဲ့အမှန်သတင်းတွေကြားမှာခွဲခြားသိနာလဲဇွမ်းရှိဖို့အရေးကြီးတဲ့အကြောင်းမြမနိုင်ငံဆိုင်ရာအမေရိကန်တန်ယုံကသတိပေးပြောဆိုလိုက်တဲ့သတင်းလွှာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ကနေဒါနိုင်ငံမှာထိမ့်သိမ့်ခံထားပြီးအမေရိကန်ကိုလွှဲပြောင်းပို့ဆောင်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့တရုတ်စစ်သွေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိတဲ့အမှုဆောင်ရရှိကိုအာမခံနဲ့လှုပ်ပေးသင့်မသင့်ဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ် Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးအကဲလည်းဖြစ်တဲ့မန်ဝမ်ဂျိုကိုစနေနေ့ကပဲဗန်ကူးဗားမြို့လေးစိတ်မှာကနေဒါအာဏာပိုင်တွေဖမ်းဆီးလိုက်တာပါသူ့ပေါ်ဘယ်လိုဆွဲချက်တင်ထားတယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရပေမဲ့ကနေဒါနိုင်ငံကသတင်းစာတစ်စောင်ဖြစ်တဲ့ Globe and Mail ကတော့အီရန်ပေါ်အမေရိကန်ရဲ့ဖိတ်ဆို့တန်ခတ်မှုတွေကိုရှောင်ရှားဖို့ကြိုးပမ်းခဲ့တယ်ဆိုတဲ့တန်တရားနဲ့ဖမ်းဆီးရဖြစ်ကြောင်းဖော်ပြထားပါတယ်။အမေရိကန်ကတော့ Huawei ကုမ္ပဏီကအမေရိကန်ရဲ့တန်ခတ်မှုတွေကိုချုပ်ပေါက်တယ်ဆိုပြီးလွန်ခဲ့တဲ့နှစ်လောက်ကလေးကမတင်ငါဖြစ်နေတာပါ။အာဂျင်တီးနားနိုင်ငံမှာကျင်းပတဲ့စက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့တရုတ်သမ္မတရှီချင်းပင်တို့တွေ့ဆုံပြီးသွင်းကုန်ကွန်ရက်အပြန်အလှန်တိုးမြှင့်ကောက်ခံနေရတဲ့ကိုရပ်ပေါင်း90ကျော်ရပ်ဆိုင်ဖို့သဘောတူညီချက်ရခဲ့တဲ့နေ့မှာပဲဖမ်းဆီးခံလိုက်ရတာလည်းဖြစ်ပါတယ်။တယ်လီဖုန်းနဲ့အင်တာနက်ဝန်ဆောင်မှုလုပ်ငန်းတွေအတွက်ပစ္စည်းတွေထုတ်လွှင့်ရမှာကမ္ဘာအကြီးဆုံးကုမ္ပဏီလည်းဖြစ်အစီအမံလက်ကိုက်ဖုန်းထုတ်လွှင့်မှုမှာတတိယအကြီးဆုံးလည်းဖြစ်တဲ့ Huawei ကုမ္ပဏီရဲ့အမှုဆောင်ရရှိကိုချက်ချင်းပြန်လွှတ်ပေးဖို့လည်းတရုတ်နိုင်ငံကတောင်းဆိုထားပါတယ်။
တရုတ်နိုင်ငံရှန်ဇန်ပြည်နယ်မှာအခြေစိုက်တဲ့ Huawei ကုမ္ပဏီထုတ် smartphone တွေဟာကမ္ဘာ smartphone ဈေးကွက်မှာမကြခင်ကပဲ iPhone တွေကိုကျော်တက်ပြီးတော့ဒုတိယအယောင်ရဆုံး smartphone တွေဖြစ်ခဲ့ပါတယ်။ပထမအယောင်ရဆုံးကတော့ Samsung ကုမ္ပဏီထုတ်ဖုန်းတွေပါ။ Huawei ဟာကျိုးမဲ့ internet ဆက်သွယ်မှုအမြန်ဆုံးဖြစ်မဲ့ 5G ကွန်ရက်တွေကိုတည်ဆောက်ဖို့ကမ္ဘာတဝန်းကတယ်လီကောင်းလုပ်ငန်းကြီးတွေနဲ့အပြိုင်တည်ထွင်နေတဲ့ကုမ္ပဏီတစ်ခုလည်းဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်နိုင်ငံပေါင်း190လောက်မှာ Huawei ကုန်ပစ္စည်းနဲ့ဝန်ဆောင်မှုလုပ်ငန်းတွေရှိပါတယ်။ဝန်ထမ်းပေါင်း3,000,000လောက်ရှိပြီးတော့ smartphone တွေသာမက laptop computer တွေရုပ်မြင်သံကြားတွေကိုလည်းထောက်လုပ်ပါတယ် Huawei smartphone တွေကတဆင့်တရုတ်အစိုးရကအချက်အလက်တွေထောက်လှမ်းနေတယ်လို့ American အစိုးရကပြောပြီးတော့အစိုးရဝန်ထမ်းတွေကိုသူတို့ဖုန်းတွေမသုံးအောင်အမိန့်ထုတ်ထားတဲ့အပြင်ပြည်သူတွေကိုလည်းမသုံးကြဖို့အတွက်ထောက်လှမ်းရေးဌာနတွေကတိုက်တွန်းထားပါတယ် Huawei smartphone တွေနဲ့ပတ်သက်တဲ့လုံခြုံရေးစိုးရိမ်စရာဗြိတိန်နိုင်ငံမှာဖြစ်ခဲ့တယ်လို့ New Zealand နဲ့ Australia နိုင်ငံတွေမှာဆိုရင်လည်းသူတို့ရဲ့ 5G ကွန်ရက်တွေကို Huawei ကုမ္ပဏီထုတ်ပစ္စည်းတွေချိတ်ဆက်လို့မရအောင်တားမြစ်ထားပါတယ်
ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးစစ်ဖြစ်လက်ရှိနိုင်ငံခြားရေးဝန်ကြီးဌာနပြောခဲ့ရဟက်သာနော့ရက်ကိုသမ္မတဒေါ်နယ်ထရန့်ကခန့်အပ်ဖို့စီစဉ်နေကြောင်းသတင်းတွေထွက်ပေါ်နေပါတယ်။တရားဝင်ကြီးညာချက်ကတော့သမ္မတကတွစ်တာလူမှုကွန်ရက်ကနေဒီနေ့ကြီးညာမယ်လို့လည်းခန့်မှန်းထားကြတာပါ။အမေရိကန်သတင်းဌာန Fox News မှာအစီအစဉ်တင်ဆက်သူနဲ့သတင်းတောက်ဖြစ်တာဝန်ယူခဲ့ပြီးတဲ့နော့ရက်ကနိုင်ငံတကာနဲ့ပြည်တွင်းရေးကိစ္စတွေကိုထိတွေ့ဘူးသူဖြစ်တယ်လို့ထိတ်တန့်နိုင်ငံရေးသမားတွေနဲ့စစ်ပတ်ဆိုင်ရာအရာရှိတွေကိုမေးမြန်းမှုတွေအတွေ့အကြုံရှိသူတူဖြစ်နေလဲနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကိုရွေးချင်းမှာဖော်ပြထားပါတယ် Fox Fox News သတင်းဌာနမှမလုပ်ခင်မှာတော့ ABC News သတင်းဌာနမှလည်းအလုပ်လုပ်ခဲ့ပူပါတယ်။ကုလသမဂ္ဂတာမန်ကြီးသည့်ဖြစ်အစိုးပြခံရပြီးသူကိုယ်တိုင်ကလည်းလက်ခံခဲ့မယ်ဆိုရင်တော့ရာထူးခံရရေးအတည်ပြုနိုင်မှုလွတ်တော်ကကြားနိုင်ရမှာတန်တမာရေးနဲ့မူဝါဒချမှတ်မှုတွေမှာအတွေ့အကြုံအားနည်းတဲ့အပေါ်အပြင်းထန်မေးခွန်းထုတ်ခံရမယ့်အလားအလာတွေရှိနေပါတယ်။သမ္မတအင်ဂျီရိုနဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီရိုနဲ့နှိစက်သူဖြစ်အများကရှုမြင်ကြတဲ့နော်ရတာနိုင်ငံခြားရေးဝန်ကြီးရဲ့ခီးစဉ်တော်များမှလည်းလိုက်ပါဖို့ဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်တာဝန်ရှိနစ်ကီဟေလီကတော့ဒီနှစ်ကုန်ရာထူးကအနားယူဖို့အောက်တိုဘာလထဲမှာပဲကြေညာခဲ့တာဖြစ်ပါတယ်။
American ထောက်လန်ရေး FBI အဖွဲ့ညွှန်ကြားရေးမှူးဟောင်း James Comey ကိုအောက်လွှတ်တော်တရားရေးကော်မတီမှဒီကနေ့စစ်ဆေးကြားနာမှာဖြစ်ပါတယ်။ရှင်းနှစ်ဇွန်နဝါရီလကစပြီးတော့အောက်လွှတ်တော်မှာဒီမိုကရက်လွှတ်တော်အမတ်တွေအများစုလွှမ်းမိုးရမှာဖြစ်တာမို့လက်ရှိ Republican တွေအများစုဖြစ်နေချိန်မှာနောက်ဆုံးအကြိမ်တကပစ်စစ်ဆေးမှာဖြစ်ပါတယ်။တမရလောင်း Hillary Clinton နိုင်ငံခြားရေးဝန်ကြီးတာဝန်ယူခဲ့စဉ်က email တွေကိုသူ့ရဲ့ serverကိုပိုင်းဆာဗာသုံးပေးပို့ခဲ့တဲ့ကိစ္စနဲ့2016ရွေးကောက်ပွဲမတိုင်ခင်ထရမ့်စီယုံရဲ့အဖွဲ့နဲ့ရုရှားပူးပေါင်းလုပ်ခဲ့သလားဆိုတာစုံစမ်းနေတဲ့ကော်မတီက FBI ညွှန်ကြားရေးမှူးဟောင်းကိုမေးမြန်းစစ်ဆေးမှာပါ2016ခုနှစ်နဲ့18ခုနှစ်က FBI နဲ့တရားရေးဌာနတို့ကကလင်တန်ရဲ့အီးမေးလ်ကိစ္စထက်ထရမ့်စီယုံရဲ့အဖွဲ့နဲ့ရုရှားပူးပေါင်းကြံစည်ခဲ့သလားဆိုတဲ့ကိစ္စအပေါ်ပို့ပြီးတော့အယုံဆိုင်စုံစမ်းခဲ့တယ်လို့ Republican အမတ်တွေကမြင်နေကြတာပါနိုင်ငံရေးကြောင့်လုပ်တယ်ဆိုတဲ့ဆွဆွဲမှုတွေကိုလည်း James Comey ကညှင်းဆန်ပါတယ်စစ်ဆေးကြားနာမှုကိုတကပိတ်မဟုတ်ပဲအများပြည်သူကိုပါလာရောက်နားထောင်ခွင့်ပြုသင့်တယ်လို့လည်းသူကအလေးပေးပြောခဲ့တာပါဒီကနေ့စစ်ဆေးကြားနာမှုမှာပြောကြားတဲ့အကြောင်းအသေးစိတ်ကို24နာရီအတွင်းမှာထုတ်ပြန်ပါမယ်ဆိုတဲ့ကတိရပြီးတဲ့နောက်မှာတော့ကော်မီကတကပိတ်ကြားနာဖို့သဘောတူခဲ့တာဖြစ်ပါတယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ American တန်ညမပိုင်းအစီအစဉ်ရဲ့တောက်ကြနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ယမန်နိုင်ငံညညရေးဆွေးနွေးပွဲမှာဆွေးရကအလေးနဲ့ထားမထားဆိုတာဒီနေ့ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဟူတီတပုံတွေကပြောလိုက်ပါတယ်ဆွေးနွေးဖို့ဝင်မလို့ပြင်မဲ့ဆွေးရနိုင်ငံကဆွေးနွေးမှုတွေမှာတစ်ဖက်ကဘလောက်အလေးနဲ့ထားတယ်ဆိုတာကိုဆုံးဖြတ်မှာဖြစ်တဲ့အကြောင်းတပုံပြောဝင်ရကမနေ့တုန်းကပြောလိုက်တာပါကုလသမဂ္ဂကကမကထားလို့ကျင်းပတဲ့ညညရေးဆွေးနွေးပွဲကိုတော့ဆွေးရနိုင်ငံစတော့ဟ ோம் မြို့မြောက်ဖက်ရင်ဘုံမြို့မှာကျင်းပနေတာဖြစ်ပါတယ်ယူရန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူတီတပုံတွေနဲ့ဆော်ရီကအားပေးနေတဲ့ယမန်ဆွေးရလို့ကြာ2016ခုနှစ်ကစလို့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးနေတာလည်းဖြစ်ပါတယ်လင်းနေချာစစ်ပွဲအဆုံးသတ်နိုင်မဲ့နိုင်ငံရေးဖြေရှာဖို့ရည်ရွယ်ဆွေးနွေးနေတာလည်းဖြစ်ပါတယ်မနေ့ကတနေပုံဆွေးနွေးမှုပြီးမှနှစ်ဖက်ကြားကျင်းသားလဲလဲရေးသဘောတူညီချက်ရခဲ့တာအပါအဝင်တိုးတက်မှုတချို့ရရှိခဲ့ကြောင်းလည်းကုလသမဂ္ဂထူးခိုးဆွေးမာတင်ဂရစ်ဖစ်ကပြောဆိုထားပါတယ်ညဉ့်ညံရေးအတွက်စေနာမမန်နဲ့နှစ်ဖက်စလုံးကဆွေးနွေးကြဖို့လဲအထူးကိုယ်စားလှယ်ကတိုက်တွန်းနေတာပါဆွေးနွေးမှုတွေမှာအဓိကဟန်တာဖြစ်နေတဲ့အထက်မှာတော့စာနာရေးခန်းနဲ့နိုင်ငံတကာအကူအညီတွေအားလုံးနှိပါးကိုတင်ပို့နေတဲ့ဟိုဒေတာစီကန်းနဲ့ပတ်သက်တဲ့ကိစ္စလည်းပါဝင်နေပါတယ်
ဂျာမနီနိုင်ငံကဗဟိုလက်ရရင် Christian Democratic Union Party ခေါင်းဆောင်အဖြစ်ဆက်ရှင်နှစ်တာဝန်ယူခဲ့တဲ့လက်ရှိဝန်ကြီးချုပ် Angela Merkel ခေါင်းဆောင်တာဝန်ကနေဆင်းပေးလိုက်ပါပြီ။ Hamburg မြို့မှာကျင်းပတဲ့ CDU ပါတီညီလာခံမှာနှုတ်ဆက်မိန့်ခွန်းပြောခဲ့တာမှာသူတို့ပါတီဟာပါတီဝင်အားလုံးအတူကိုစားပြုတဲ့ပါတီဖြစ်တယ်လို့ပြောပြီးကျေးဇူးတင်စကားပြောသွားပါတယ်။နိုင်ငံဝက်လောက်ကြတဲ့မိန့်ခွန်းပြောနေစဉ်မှာပါတီဝင်တွေကမကြခဏမတက်ရက်ပြီးသူ့ကိုဂုဏ်ပြုခဲ့ကြတယ်လို့တချို့ကလည်းကျေးဇူးတင်ပါတယ်လို့ရေးထားတဲ့ကတ်တွေကိုကင်ဆောင်နှုတ်ဆက်ခဲ့ကြပါတယ်။ပါတီဥက္ကဋ္ဌရာထူးရွေးပွဲမှာထပ်ပြီးတော့ပြိုင်တော့မှာမဟုတ်ဘူးလို့အင်္ဂလာမာကဲကအောက်တိုဘာလတည်းကကြေညာခဲ့တာပါ။ဒါပေမဲ့လက်ရှိဝန်ကြီးချုပ်ရာထူးကိုတော့တက်တန်းကုန်မဲ့2022ခုနှစ်အထိတာဝန်ယူသွားမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံပြောင်းအခြေချသူတွေနဲ့ဒုက္ခသည်တွေကိုလက်ကမ်းကြိုဆိုတဲ့ဝန်ကြီးချုပ်မာခဲရဲ့မူဝါဒတွေကြောင့်သူ့အပေါ်ထောက်ခံမှုကျဆင်းနေတယ်လို့လူမှုစစ်တမ်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အသက်64နှစ်ရှိပြီဖြစ်တဲ့မစ္စမာကဲပါတီဥက္ကဋ္ဌရာထူးကနေဆင်းပေးခဲ့တာပါ။သူ့ရဲ့နေရာမှာအစားထိုးဖို့ရှေ့ပြေးနေသူ၃ယောက်ကတော့လက်ရှိပါတီအတွင်းရေးမှူးချုပ်အနီဂရိတ်ကမ်ဂန်နင်ဘိုရာရှေ့နေချုပ်ဖရီဒရစ်မတ်နဲ့ကျန်းမာရေးဝန်ကြီးယန်စပန်နိုဖြစ်ကြပါတယ်
။ UN နိုင်ငံနဲ့နေဆက်အာဖဂန်နိုင်ငံအနောက်ဘက်ကဟေရက်ပြည်နယ်မှာတာလီဘန်ရဲ့လက်ချက်နဲ့အာဖဂန်စစ်သား14ယောက်သေဆုံးပြီးနောက်ထပ်လူ20ကျော်လည်းတရားခံဖြစ်ဖမ်းခံခဲ့ရကြောင်းအာဖဂန်တာဝန်ရှိသူတွေဒီနေ့ပဲအတည်ပြုလိုက်ပါတယ်။ ရုစကန်ပြည်နယ်မှာတည်ချဖြစ်ခဲ့တဲ့တာလီဘန်တွေကိုလေကြောင်းကဆစ်စင်ရေးအတွင်းမှာလည်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်9ယောက်ကြာဆုံးခဲ့တာပါ။လွန်ခဲ့တဲ့18နှစ်တုန်းကအမေရိကန်တပ်တွေဝင်ရောက်တိုက်ခတ်ခဲ့ရာကအဆုံးသတ်သွားတဲ့တာလီဘန်အုပ်ချုပ်မှုနဲ့ပတ်သက်လို့သံဘုံအဖွဲ့ကဂုံယူပြောဆိုထားတဲ့ကြေညာချက်ထုတ်ပြန်ခြင်းနဲ့တိုက်ဆိုင်ပြီးတိုက်ခိုက်မှုတွေနဲ့ကြုံရတာလည်းဖြစ်ပါတယ်။ရှင်ဒန်ခရိုင်ကစစ်သားတွေရောက်နေတဲ့အာဖဂန်စစ်တပ်ရဲ့စစ်စခန်းကိုသံဘုံတွေဝင်ရောက်ဆင်းနင်းတိုက်ခတ်ခံရတာဖြစ်တဲ့အကြောင်းလဲဟေရက်ပြည်နယ်ဆွေရပြောခွင့်ရဂျလိုင်နာဖာရက်ကဗီဒီယိုကိုပြောပါရယ်ဖာစစ်ခံရသူတွေနဲ့ဒဏ်ရာရနေတဲ့စစ်သားတွေပါဝင်တဲ့အကြောင်းလဲတာလီဘန်နဲ့အာဖဂန်တာဝန်ရှိသူတွေကပြောဆိုခဲ့တာပါ။ပြီးတော့ဟူရူစကန်ပြည်နယ်ကတက်ခဲမှုမှာတော့မနက်စောပိုင်းကချင်နာတူပီခရိုင်မှာတာလီဘန်တွေရဲ့တက်ခဲမှုကိုဟန်တာဖို့လေကြောင်းစစ်ကူခေါ်ခဲ့ရတာနဲ့အာဖဂန်စစ်သားတွေကိုထိမှန်တိုက်ဆုံးခဲ့တာဖြစ်တဲ့အကြောင်းလဲပြည်နယ်ဆွေရတာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။
တောက်ချာနေကကွဲလွန်သွားတဲ့ American သမ္မတဟောင်း George H.W. Bush ရဲ့ရုပ်အလောင်းကို Texas A&M တက္ကသိုလ်ရဲကသမ္မတစာကြည့်တိုက်ဝင်းထဲမှာမြုပ်နှံထားလိုက်ပါပြီ။ Washington မြို့တော်မှာနိုင်ငံတော်ဇာပနအခမ်းအနားတွေပြုလုပ်ခဲ့ပြီးတဲ့နောက်41ယောက်မြောက်သမ္မတရဲ့ရုပ်အလောင်းကိုသူနေထိုင်ခဲ့တဲ့ Texas ပြည်နယ်ကိုဂျာတာရင်းနေတုန်းကပြန်ပြီးတော့တည်ဆောင်သွားခဲ့တာပါ။ဂျာတာရင်းနေနေ့လယ်ပိုင်းက Houston မြို့မှာဇာပနအခမ်းအနားချင်းပပြီးတဲ့နောက်သူ့ကိုနောက်ဆုံးမြုပ်နှံမဲ့နေရာစီကိုအထူးမြတ်ထားနဲ့တည်ဆောင်သွားခဲ့ပါတယ်။ Texas A&M တက္ကသိုလ်ရှိရာဒီ college station ကိုသွားတဲ့မိုင်80လောက်လမ်းခီးတစ်လျှောက်ပြည်သူတွေကတစ်ဖက်တစ်ချက်ကနေသမရကိုနောက်ဆုံးနှုတ်ဆက်ဂုဏ်ပြုခဲ့ကြပါတယ်။ဂျာတာဘရင်းနေညနေနောက်ပိုင်းမှာတော့ဒီတက္ကသိုလ်ဝင်တွေကသမရ George W. Bush ဖွင့်လှစ်ခဲ့တဲ့စာကြည့်တိုက်နဲ့ပြတိုက်မှာမိသားစုဝင်တွေသာပါတဲ့နောက်ဆုံးအောက်မေ့ခွဲအခမ်းအနားကိုပြုလုပ်ခဲ့ပါတယ်။အပြီးမှာတော့ကွယ်လွန်သူ George H.W. Bush ကိုမိသားစုတီးသန့်တင်းကြိုင်မြင်နေရမှာနောက်ဆုံးမြုပ်နှံခဲ့ပါတယ်။ကွယ်လွန်သူဇနီး Barbara Bush နဲ့၃နှစ်သမီးအရွယ်တွေကကွယ်လွန်သွားခဲ့တဲ့သမီး Robin တို့ရဲ့ရုပ်အလောင်းတွေပြီးမှာသမ္မတ George H.W. Bush ကိုမြုပ်နှံထားပါတယ်ရှင
်။တောက်ကြညအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်းဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။သာသနာရေးဝန်ကြီးသူရဦးအောင်ကိုပြီးခဲ့တဲ့ရက်ပိုင်းနေ့အတွင်းသူပြောဆိုခဲ့တာတွေနဲ့ပတ်သက်လို့နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံထားတယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောဆိုလိုက်ပါတယ်။နောက်ဒုက္ခသည်တွေပြန်လည်လက်ခံရေးပိုင်းကိုလည်းနှစ်နိုင်ငံသဘောတူညီချက်အတိုင်းပဲဆက်လုပ်သွားမယ်လို့တာဝန်ရှိသူကပြောပါတယ်။အကြောင်းပြေဆုံးကိုတော့ VOA သတင်းတောင်မတ်မီခရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
။ပြီးခဲ့တဲ့ရက်ပိုင်းကနေပြီးတော့သတင်းစာရှင်းလင်းပွဲတစ်ခုမှာသာသနာရေးဝန်ကြီးသူရဦးအောင်ကိုကဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုအစွန်းရောက်ဖြစ်အောင်ရိုက်သွင်းနေတာတွေရှိပြီးမြန်မာနိုင်ငံနဲ့ရခိုင်ပြည်နယ်ဘက်ကိုခြိတက်တိုက်ခိုက်ဖို့လှုံ့ဆော်နေတယ်လို့ပြောထားတဲ့အပေါ်နိုင်ငံတော်အကြီးအကဲတွေဘက်ကခေါ်ယူတွေ့ဆုံခဲ့တယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးစောထေးကပြောဆိုလိုက်ပါတယ်
။ဟိုပြောကြတဲ့အချက်နဲ့ပတ်သက်ပြီးတော့ပေါ့အဲဒီကိစ္စကတော့ဟိုအကြီးအကဲတွေသူ့ကိုခေါ်ယူတွေ့ဆုံပြောထားပြီးဖြစ်တယ်။အဓိကကတော့ဟိုကျွန်တော်တို့ဟိုဌာနဆိုင်ရာပေါ့နော်ပြောမီဒီယာရင်းနဲ့တွေ့ဆုံပြောကြတဲ့အခါမှာနိုင်ငံတော်ဆိုရရဲ့မူဝါဒပေါ့နော်မူဝါဒကိုကင်းလွတ်လို့မရဘူးနောက်တစ်ခုကပုဂ္ဂလိကတူချင်းပြောကြားချက်နဲ့နိုင်ငံတော်ရဲ့မူဝါဒခွဲခြားသိဖို့လိုတယ်အော်ကျွန်တော်တို့ဟိုဆိုင်ရာဒီကိစ္စရင်းနဲ့ပတ်သက်လို့ပြောခွင့်ရတဲ့ပုဂ္ဂိုလ်တွေရှိတယ်လို့ကျွန်တော်ကဟိုဖြေချင်းတယ
်ဒီကနေ့နေပြီးတော့မှလုပ်တဲ့တမရယုံသတင်းစာရှင်းလင်းပွဲမှာဦးစောထေကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်နိုင်ငံတော်အကြီးအကဲကခေါ်ယူတွေ့ဆုံခဲ့တယ်လို့ဆိုခဲ့ပေမဲ့ဘသူကတွေ့ဆုံပြီးဘလို့တတိပေးပြောဆိုခဲ့တယ်ဆိုတာကိုတော့ဦးစောထေကဖြေဆိုဖို့ညှင်းဆန်ခဲ့ပါတယ်။သာသနာရေးဝန်ကြီးပြောဆိုချက်ကြောင့်ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကိုထိခိုက်လာနိုင်ခြေရှိတယ်ဆိုတဲ့မှတ်ချက်တွေရှိနေပြီးဒါနဲ့ပတ်သက်လို့ဦးစောထေကဒုက္ခသည်ပြန်လည်လက်ခံရေးအတွက်နှစ်နိုင်ငံသဘောတူညီချက်အတိုင်းဆက်လက်လုပ်ဖို့ပြောဆိုထားပြီးဖြစ်တယ်လို့ဆိုပါတယ်။ဒုက္ခသည်ပြန်လက်ခံရေးအတွက်ဒီကနေ့မနက်ပိုင်းမှာနိုင်ငံညာရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာတန်အမတ်နဲ့တွေ့ဆုံခဲ့တယ်လို့ဦးစောထေးကဆိုပါတယ်။တွေ့ဆုံခဲ့တာနဲ့ပတ်သက်လို့ဦးစောထေးပြောပြလာတာကတော့
တွေ့ဆုံတဲ့အခါမှာဘင်္ဂလားဒေ့ရှ်သမ္မတကြီးနဲ့ပတ်သက်လို့အဓိကပြောကြားတဲ့အချက်၄ချက်ရှိတယ်။နံပါတ်၁ချက်ကကျွန်တော်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ physical arrangement အတိုင်းဒီနေရာဆောင်ကသူတွေပြန်လာရေးဆောင်ရွက်ဖို့။နောက်နံပါတ်၂ချက်ကအဲ့ဒီနိုင်ငံသဘောတူညီချက်မှာပါတဲ့စီစီရေးပုံစံတွေကိုကာကွယ်ရရှင်တွေကိုယ်တိုင်ဖြည့်ဆွတ်ပေးဖို့ပေါ့နော်။နောက်နံပါတ်3ချက်ကဒီနေရာဆောင်ကသူတွေပြန်လာခြင်းမိမိသဘောဆန္ဒလျောက်ပဲပြန်လာဖို့ပြန်လည်ဝင်ရောက်ဖို့။နောက်နံပါတ်4အချက်ကတော့ကျွန်တော်တို့ပြန်ရောက်လာရင်ကျွန်တော်တို့ကြည်ရင်းဥပဒေလေးစားလိုက်နာဖို့ဆိုတဲ့အချက်တွေကိုမင်္ဂလာဒီသမတ်ကြီးကိုပြောလိုက်တယ်။ပြောလိုက်တော့ဒီနေရာဆောင်ကသူတွေပြန်လာဖို့ကတော့နိုင်ငံသားမှာကျွန်တော် agreement တွေရှိတယ်။နောက် joint working groupသဘောတူညီချက်တွေရှိတယ် physical arrangement တွေရှိတယ်ပေါ့နော်ဒီတိုင်းပဲကျွန်တော်တို့ဆက်ဆောင်ရဖို့ဆိုတာကို ပင်လာတွေကိုပြောထားပြီးဖြစ်ပါတယ်
။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်အရရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးပြီးခဲ့တဲ့နိုဝင်ဘာ15ရက်နေ့မှာစတင်ဖို့ဖြစ်ပေမဲ့ဒုက္ခသည်တွေတယောက်မှပြန်မလာကြတဲ့အတွက်အစီအစဉ်မစနိုင်သေးပဲဖြစ်နေတာဖြစ်ပြီးလာမယ့်နှစ်မှာတော့ဒီလုပ်ငန်းစဉ်ကိုပြန်လည်စတင်နိုင်ဖို့မြန်မာအစိုးရဘက်ကတော့မျှော်မှန်းထားပါတယ်။လာမယ့်ဒီဇင်ဘာလကမှဘင်္ဂလားဒေ့ရှ်နိုင်ငံရွေးကောက်ပွဲကျင်းပဖို့ရှိနေပြီးဒီရွေးကောက်ပွဲကျင်းပပြီးမှသာဒီလုပ်ငန်းစဉ်ဆက်လက်လုပ်ကိုင်နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားကြောင်းပြီးခဲ့တဲ့ရက်ပိုင်းကနိုင်ငံသားရေးဝန်ကြီးဌာနဘက်ကတာဝန်ရှိသူတဦးက VOA ကိုပြောဆိုထားပါတယ်ဒုက္ခသည်တွေပြန်လည်လက်ခံနေရချထားပေးဖို့မြန်မာနိုင်ငံဘက်ကအစစစီစဉ်ပြင်ဆင်ထားတယ်လို့ပြောထားပေမဲ့လုံခြုံရေးပိုင်းစိတ်ချတာနဲ့ NVC ကလုပ်ငန်းစဉ်ကိုလက်မခံနိုင်တာကြောင့်ပြန်မလာဘူးလို့ပြောထားတဲ့ဒုက္ခသည်တွေရှိနေတယ်လို့ပြန်လာခြင်းနဲ့ဒုက္ခသည်တွေလည်းရှိနေတယ်ဆိုတာ VOA ကပြီးခဲ့တဲ့သတင်းပတ်အတွင်းမောင်နှောဒေတာနဲ့နှစ်နိုင်ငံနယ်စပ်မှာသတင်းသွားယူခြင်းအတွင်းသိရရပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအကြမ်းလိုက်စားမှုတိုက်ဖျက်ရေးနေ့မှာတမရကဘာတွေသတိပေးပြောဆိုလိုက်ပါသလဲဆိုတာကိုကြည့်ရအောင်ပါ။မြန်မာနိုင်ငံရဲ့ကဏ္ဍအသီးသီးဖွံ့ဖြိုးတိုးတက်ရေးမှာအကြမ်းလိုက်စားမှုဟာကြီးမားတဲ့အတားအဆီးအဟံအတားတစ်ခုဖြစ်တယ်ဆိုတာကိုသမရဦးဝင်းမြင့်ကအတိအမှတ်ပြုလက်ခံပြောဆိုလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့အပြည်ပြည်ဆိုင်ရာအကြမ်းလိုက်စားမှုတိုက်ဖျက်ရေးနေ့အထိမ်းအမှတ်ပေးပို့တဲ့တဝန်လွှာမှာသမရကအဲ့ဒီလိုပြောလိုက်တာပါ။တစ်ဖက်မှာလည်းအကြမ်းလိုက်စားမှုဆွဆွဲချက်အသီးသီးနဲ့အကြမ်းလိုက်စားမှုတိုက်ဖျက်ရေးကော်မတီကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်ဟာမနစ်ကထက်စာရင်ဒီနှစ်မှာတိတိတသားပို့တိုးလာပြီးတော့တမရော်နဲ့ပတ်သက်တိုင်ကြားမှုတွေကိုတော့အရေးယူဆောင်ရွက်ခွင့်မရှိဘူးလို့ကော်မရှင်တာဝန်ရှိသူတွေကပြောပါတယ်။ဒီကနေ့ကျင်းပတဲ့အခမ်းအနားနဲ့သတင်းသာရှင်းလင်းပွဲကိုကိုယ်တိုင်သွားပြီးသတင်းယူထားတဲ့ VOA သတင်းတော်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်
။အစိုးရအနေနဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာကဏ္ဍသီးသီးကိုဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နေခြင်းအဂရိလိုက်စားမှုဟာအဓိကအဟံတာတစ်ခုဖြစ်နေရဆိုတာကိုတမရဦးဝင်းမြင့်ကသူ့ရဲ့တဝန်လာထဲမှာဖော်ပြပြောဆိုထားတာပါ။အ
ဂရိလိုက်စားမှုသည်ခင်မီဖွံ့ဖြိုးတိုးတက်သည့်နိုင်ငံတော်တည်ဆောက်ရေးအတွက်အဓိကကျသည့်ခလုတ်သတင်းဖြစ်နေသည်ကိုနားလည်သဘောပေါက်ပါသည်အဂရီလိုက်စားမှုသည်နိုင်ငံ၏စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှင့်ဤသူလူထု၏လူနေမှုအဆင့်အတန်းမြင့်မားရေးဆင်းရဲနှောင့်ပါမှုလျှော့ချရေးနိုင်ငံခြားယဉ်သိမ့်မြုပ်နှံမှုလွယ်ကူလျင်မြန်စွာဝင်ရောက်နိုင်ရေးတို့ကိုထိခိုက်စေပါသည်ထို့ကြောင့်အဂရီလိုက်စားမှုတိုက်ဖြစ်ရန်နိုင်ငံရေးစန္ဒ political will ပြင်းပြစွာဖြင့်ဇွဲလုံးလဝရိယဖြင့်လှုပ်ဆောင်ရန်လဲတန်ဓိဋ္ဌံချထားပြီးဖြစ်ပါသည
်ဒီကနေ့ကျင်းပတဲ့ပြည်ပဆိုင်ရာအဂရီလိုက်စားမှုတိုက်ဖြစ်ရေးနေ့ထိမ့်မှတ်ပွဲမှာနိုင်ငံတော်သမ္မတကပေးပို့တဲ့သုံးမလာကိုအဂရီလိုက်စားမှုတိုက်ဖြစ်ရေးကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကဖတ်ကြားသွားတာပါနိုင်ငံတော်သမ္မတကအဂရီလိုက်စားမှုကိုတိုက်ဖြတ်နေချင်းတစ်ဖက်မှာလည်းအဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုပေးပို့တဲ့တိုင်ကြားစာအရေးအတွက်တိုးလာတယ်လို့အဂရီလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဖွဲ့ကပြောပါတယ်ဒါပေမဲ့လည်းတပ်မတော်နဲ့ပတ်သက်တဲ့ကိစ္စတွေကတော့အခြေခံဥပဒေအရတက်ကသူ့ဘာသာကင်တွယ်လှုပ်ဆောင်ပြီးကော်မရှင်အနေနဲ့ကင်တွယ်ခွင့်မရှိဘူးလို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်
တမတော်နဲ့ပတ်သက်ပြီးတော့အခုအချိန်ထိအန်ကယ်ရုကော်မရှင်ကအရေးယူဆောင်ရွက်မှုမပြုပါဘူး။တိုင်ကြားမှုလည်းမရှိပါဘူးတမတော်နဲ့ပတ်သက်ပြီးတော့။အဲ့တော့အန်ကယ်ရုကော်မရှင်ကဒီဥပဒေအရပဲဆောင်ရွက်ရတာဖြစ်ပါတယ်။ဥပဒေဆိုတဲ့ဥစ္စာဖွဲ့စည်းပုံအခြေခံဥပဒေကိုမကျော်နိုင်ပါဘူး။ဖွဲ့စည်းပုံအခြေခံဥပဒေအရတမတော်ရဲ့စီမံခန့်ခွဲမှုဟာတမတော်ကဒါအလင်းဆောင်ရွက်တာဖြစ်တဲ့အတွက်ဒီလို ID လိုက်စားမှုကိစ္စတွေဟာသူ့ရဲ့စီမံခန့်ခွဲမှုအောက်မှာပဲသူ့ဘာသာသူအရေးယူဆောင်ရွက်မှုတွေရှိနေပါတယ်နော်အဲ့ဒါကြောင့်သူ့ process နဲ့သူလုပ်နေတဲ့အတွက်အန်ကယ်ရုကော်မရှင်အကင်တူမှုမရှိပါဘူးဆိုတဲ့အကြောင်းပြောချင်ပါတယ
်ဒါအပြင်မြန်မာဆိုင်ရာတရားစီရင်ရေးဆိုင်ရာနဲ့ပုဂ္ဂိုလ်ရေးဆိုင်ရာတိုင်ကြားစာတွေအရေးအတွက်ဟာလေ2018ခုနှစ်မှာတိတိတသားများလာပါတယ်ဒါပေမဲ့လက်ရှိစုံစမ်းစစ်ဆေးနေတဲ့ဖြစ်ရပ်တွေနဲ့ပတ်သက်လို့အခြေအနေအသေးစိတ်ကိုတော့မပြောပါဘူးအဂရိလိုက်စားမှုနဲ့ပတ်သက်လို့ထောက်ထားခိုင်လို့ရင်အားလုံးကိုတိတိကျကျအရေးယူမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောပါတယ်။ဘယ်တော့ကဘယ်နေရာမှာဘာဖြစ်ခဲ့တယ်ဆိုတာတွေကိုပြောမယ်ဆိုရင်အရေးယူမှာဖြစ်တယ်လို့ဦးအောင်ကြီးကပြောပါတယ်
။တကယ်ကိုအရေးယူပလိုက်မှာပါ။အရေးယူချင်တာမှလက်ကိုရားနေတာပဲ။ဒါတကယ်တကယ်ပြောရအောင်ဆိုရင်မကောင်းတဲ့စိတ်နဲ့မပေါအောင်ကျွန်တော်တို့ကဒီလိုအရေးယူမှုတွေများများလုပ်နိုင်လေပြည်သူလူထုရဲ့ယုံကြည်မှုပိုရမယ်ဆိုတော့ကျွန်တော်သိတယ်ပြည်သူလူထုရဲ့ယုံကြည်မှုပိုရမှဒီအဂရိလိုက်စားမှုဟာယဉ်ကျေးမှုကြီးလို့ဖြစ်နေတဲ့ဥစ္စာကြီးကိုပြိုလဲသွားအောင်ကျွန်တော်တို့ကခုနကကျွန်တော်မိန်ကုန်းနဲ့မှပြောခဲ့သလိုအဟုတ်နဲ့ကျွန်တော်တို့က တွန့်ထုတ်ပလိုက်နေကျွန်တော်တို့ကတဦးတယောက်ချင်းနဲ့သွားပြီးတော့လုပ်နေလို့တော့မရဘူ
းလက်ရှိမှာတော့အစိုးရဌာနတတိမှအဂတိလိုက်စားမှုတာစီကာကွယ်ရေးအဖွဲ့ Correction Prevention Unit CPU တွေကိုဖွဲ့စည်းဖို့တမနာကခွင့်ယူထားပြီးဖြစ်တာကြောင့်ဌာနဆိုင်ရာအသီးသီးမှာအချင်းပြတ်ခြားစားမှုတွေကိုအတိုင်းအတာတစ်ခုတည်းနိုင်ငံဝန်နဲ့ဥရီရအရေးယူလှုပ်ဆောင်သွားမှာဖြစ်ပြီးတိတ်ကြီးရဆိုရင်တော့ကော်မရှင်ကကင်တွယ်လှုပ်ဆောင်မှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးအောင်ကြီးကပြောသွားပါတယ်ခင်ဗျာ
တော်တော်ရှင်များရှင်ဒါမဲ့တနင်္လာနေ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့ဖြစ်ပါတယ်ဒီမိုကရေစီအသွင်ကူးပြောင်းမှုကြိုးပမ်းနေတဲ့အရတအစိုးရလက်ထက်မြန်မာနိုင်ငံမှာလူ့ခွင့်ရေးအကာအကွယ်ပေးနိုင်အောင်ဘလောက်အထိစွမ်းဆောင်နိုင်ခဲ့ပြီးပါလဲဒီမိုကရေစီထွန်းအားရေးကိုဘလို့လူတွေဘလို့အရာတွေကအဟန့်အတားဖြစ်နေပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီမိုကရေစီရေးမျှော်မှန်းချက်တွေနဲ့လက်တွေ့ကြုံတွေ့နေရတဲ့အခြေအနေတွေပေါ်သောတာရှင်တွေရဲ့သဘောထားအမြင်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။လက်ထံစနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်ပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုဆက်ပြီးတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းဘူးသီးတောင်မြို့နယ်ဘူးသီးတောင်နဲ့ရသေးတောင်ကိုသွားတဲ့ကားလမ်းမှာတော့မနေ့ညပိုင်းတုန်းကပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုအတွင်းမှာတော့လူ2ယောက်သေဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်။ဒီပောက်ကွဲမှုဟာမြေမြုံမိုင်းဖြစ်ကြောင်းပြောဆိုပေမဲ့လို့ဘူးသီးတောင်ရဲစခန်းဘက်ကတော့စုံစမ်းနေသေးပဲလို့ပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဘူတီတောင်မြို့နယ်အတွင်းပောက်ကွဲမှုဟာဒီရက်ပိုင်းတွေအတွင်းရခိုင်ပြည်နယ်မြန်မာနယ်ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသမှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့အကြတိုက်ပွဲတွေပြင်းထန်နေချိန်မှာဖြစ်ပွားခဲ့တာဖြစ်ပါတယ်ဒီပောက်ကွဲမှုဟာကြာသာရင်းနဲ့ညပိုင်းကဖြစ်ပွားခဲ့ကြောင်းဘူတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကအခုလိုပြောပါတယ
်ညာ9နာရီကျော်လောက်မှဖြစ်တယ်လို့အဲ့လိုပဲသတင်းရတယ်အဖြစ်တာကတော့ကျွန်တော်တို့ဒီကျောင်းရံအုပ်စုထိတ်ထုပေါက်ဆိုတဲ့အဲ့ဒီယောနာကလာယောနာမှာမိုက်ခွေတယ်လို့ဆိုပေကျွန်တော်ဒါကြားရရင်အာ၂ရောက်တည်တယ်လို့တော့ကျွန်တော်အဲ့လိုပဲကြားပါတယ်တင်းရစီရင်ဒါမြင်ကျုံမိုင်းလို့ပြောတဲ့ကြားတယ်ခင်ဗ
ျအခြားဒေသခံတဦးကတော့31ပုံဖျားနဲ့6ဖာလုံးတော့အကွာမှာဖြစ်ပွားခဲ့ကြောင်းနဲ့ဌာနဆိုင်ရာတွေတွားရောက်စစ်ဆေးနေကြောင်းပြောပါတယ်ဘူတီတောင်မြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲဝင်တန်းက
30မို့အဲ့နာမှာဖြစ်တယ်လေအကြမ်းမသိသိဘူးကိုမဒီကတော့ပြောရဲစုံစမ်းနေလို့မရှိသေးဘူးလင်းနယ်လောက်မှပြောင်းမှာ
ညနေပိုင်းမှာပြန်လည်ဆက်သွယ်ရမှာ9နာရီကျော်သည့်အထိပြန်မရောက်သေးကြောင်းသာဖြေကြားတဲ့အတွက်ဒီပောက်ကွဲမှုရဲ့လက်တယ်ဟာဘယ်ဖွဲ့ရဆိုတာကိုအခုချိန်ထိအတိအကျမသိရသေးပါဘူးရခိုင်သတင်းမီဒီယာတစ်ခုဖြစ်တဲ့ Nirinzara သတင်းဌာနကတော့တေဆုံးသူတွေကိုမသိရသေးကြောင်းအခင်းဖြစ်ပွားရာကိုစစ်တပ်ရဲအပါဝင်တာဝန်ရှိသူတွေရောက်ရှိနေကြပြီးမပောက်ကွဲသေးတဲ့ဝါယာကြိုးနဲ့ဘုံတလုံးကျန်ရှိနေတာကြောင့်ဘုံရှင်လင်းရေးအဖွဲ့တွေကိုစောင့်နေကြောင်းပောက်ကွဲရာအနီးကကြေးရောအုပ်ချုပ်ရေးမှုကိုကိုကာဒီကနေ့မနက်ခင်းပိုင်းကသတင်းထုတ်ပြန်ထားပါတယ်ဒီရက်ပိုင်းတွေအတွင်းမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်မှာအစိုးရတပ်မတော်နဲ့အေအေခေါ်ရခိုင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေစစ်တိုက်ဖြစ်ပွားနေချိန်မှာပဲအခုလိုပောက်ကွဲမှုဖြစ်ရတဲ့သတင်းထွက်လာတာပါအေအေတပ်ဖွဲ့ဘက်ကတော့တိုက်ပွဲဖြစ်ပွားနေတာတပတ်ကျော်ကြာမြင့်နေကြောင်းနဲ့ဒီလ6ရက်နေ့မှာဘူတိတော်မျိုးနယ်အတွင်းကနဟန်းနဲ့ဝရုံနယ်အကြားမှာတိုက်ပွဲပြင်းထန်ခဲ့တယ်လို့အခြားနှစ်နေရာလောက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့ကြောင်းပြောပါတယ်အစိုးရတပ်မတော်ဘက်ကတော့ဒီလ3ရက်နေ့ကစတင်ပြီးနေဆက်ဒေသအနီးရသေးတောင်နဲ့ဘူတိတော်မျိုးနယ်တွေအတွင်းမှာတိုက်ပွဲတွေဖြစ်ပွားခဲ့ကြောင်းဒီလ4ရက်5ရက်နဲ့6ရက်နေ့တွေမှာအနည်းဆုံးတိုက်ပွဲ4ကြိမ်နဲ့မိုင်းဖြစ်စဉ်3ကြိမ်ဖြစ်ပွားခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲတွေအတွင်းမှာအေအေဘက်ကအလောင်း၄လောင်းနဲ့တနက်နှစ်လက်တင်းစီရမိကြောင်းနဲ့တမ်ဘရောဘက်ကလည်းအရာရှိစစ်တီအချို့ကြာဆုံးဒဏ်ရာရကြောင်းသတင်းထုတ်ပြန်ထားပါတယ်
ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ American Center မှာကျင်းပတဲ့သတင်းမီဒီယာတွေနဲ့ပတ်သက်တဲ့အစီအစဉ်အကြောင်းကိုတင်ပြပေးကြပါတယ်။မြန်မာလူထုအနေနဲ့လှုပ်ကြံသတင်းနဲ့အမှန်သတင်းတွေကြားမှာခွဲခြားသိနားလည်နိုင်စွမ်းတစုံတရာအတိုင်းအတာထိရှိဖို့အရေးကြီးတယ်လို့မြန်မာနိုင်ငံဆိုင်ရာ American တန်ရုံတာဝန်ရှိသူတို့ကပြောဆိုလိုက်ပါတယ်။ရန်ကုန်မြို့က American Center မှာ၃ရက်ကြာကျင်းပတဲ့မြန်မာနီးပညာစခန်းသွင်းလေ့ကျင့်မှုအနာဂတ်မျိုးဆက်အတွက်မီဒီယာသိနားလည်မှုဆိုတဲ့အစီအစဉ်အဆုံးသတ်တဲ့ဒီကနေ့မှာအဲ့ဒီလိုပြောဆိုလိုက်တာပါဒီအကြောင်းကိုကိုယ်တိုင်သွားပြီးတော့သတင်းယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံကရပ်ဖက်ဖွဲ့စည်းသူတွေသတင်းစာနယ်ပယ်ကသူတွေမီဒီယာနဲ့ပတ်သက်ပြီးအထူးသဖြင့်ပြောင်းလဲလာတဲ့ digital media ပိုင်းကိုပို့ပြီးနားလည်လာအောင်လေ့ကျင့်သင်ကြားပေးရတဲ့အနေနဲ့အခုအစီအစဉ်ကိုရန်ကုန်မြို့ American တန်ရုံကကမကထပြုပြီး American Center မှာကျင်းပတာပါဒီမိုကရေစီနိုင်ငံကလူထုအနေနဲ့လောက်ကျန်သတင်းနဲ့သတင်းမှတ်နေကြမှာခွဲခြားသိမြင်နားလည်ဖို့အရေးကြီးရဆိုတာကိုအမေရိကန်တန်ရုံဒုတိယတာဝန်ခံ George Sibley ကသတင်းတောက်တွေကိုအခုလိုပြောပါတယ်
Well, I think it's a concern throughout the world. Certainly it is in Myanmar too.
တခါတလေမှာတချို့သူတွေကသတင်းအမှားတွေကိုတုံးချပြီးတော့ပို့ပြီးတော့ကြေပြန့်လာအောင်လုပ်ကြပါတယ်ဒါကြောင့်ပြည်သူတွေအနေနဲ့ကဒါတွေကိုနားလည်နိုင်တဲ့အရေးချင်းရှိဖို့ရည်ကြီးပါတယ်။သတင်းတွေပေါ်မှာအမှားနဲ့အမှန်ကိုခွဲခြားနိုင်ဖို့ကလည်းရည်ကြီးပါတယ
်။ဒီတန်တန်းကိုနေရာဆောင်အသွားဆောင်ကရပ်ပတ်ဖွဲ့စည်းတွေသတင်းမီဒီယာတိုင်းဝန်ကသူတွေစုစုပေါင်းအယောက်50လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်။သူတို့အနေနဲ့ဒီ၃ရက်တာပြန်လည်ပူးပေါင်းဆောင်ရွက်မှုကနေသက်ဆိုင်ရာဒေသကလိုအပ်တဲ့သူတွေကိုပြန်ဖြန့်ဝေပေးနိုင်အောင်လဲဒီတန်တန်းကရည်ရွယ်ထားတာလို့ George Sibley ကပြောပါတယ်။
They also by doing this will acquire skills that they can spread.
သူတို့ဓာရီကိုလုတ်တဲ့အခါမှာသူတို့ရဲ့ကျွမ်းကျင်မှုတွေကိုပြန်ပြီးတော့ဖြန့်ဝေပေးနိုင်ပါတယ်။သူတို့ဒီမှာလေ့လာတာလေ့ကျင့်တာတွေလုပ်ပြီးရင်ကျွမ်းကျင်မှုတွေရသွားပါမယ်။ပြီးရင်တော့သူတို့လာတဲ့ဒေသကဥပမာကချင်ပြည်နယ်ဒါမှမဟုတ်ပဲခိုးတိုင်းတစ်ခုခုပေါ့။အဲ့ဒီမှာသူတို့ပြန်ပြီးတော့ကြည်ကြဲပြန့်ပြန့်ဖြန့်ဝေလို့ရပါတယ်။
အမေရိကန်တိုင်ယွန်အနေနဲ့ဒီလိုနည်းပညာစကန်သွင်းလေ့ကျင့်တဲ့အစီအစဉ်ကို2016ကပထမဆုံးကျင်းလုပ်ခဲ့ရပါအခု2018ဒုတိယကျင်းမှာ Facebook, Google, မြန်မာနောင်း, Mido, Pandia နဲ့တခြားမီဒီယာဖွဲ့စည်းတချို့ကလာပြီးသင်တန်းပေးခဲ့တာဖြစ်ပါတယ်
ကိုစောထပ်ပါရှင်သောတာရှင်များရှင်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ထဲမှာတော့ဒီဇင်ဘာလ5ရက်နဲ့6ရက်2ရက်အတွင်းမှာကိုကာလတံမိုးဘတ်ငွေတန်း4000နီးပါးတံမိုးရှိတဲ့စိတ်ကြွဆေးပြားတန်း20နီးပါးဖမ်းဆီးမိခဲ့တယ်လို့ထိုင်းအာဏာပိုင်တွေကပြောပါတယ်တလာခွဲနီးပါးကြာမူရစေဝါရောင်းဝယ်မှုနှိမ်နင်းအစီမံချက်ကာလအတွင်းမှာတော့စိတ်ကြွဆေးပြားတန်း80နီးပါးဖမ်းဆီးမိခဲ့တာပါအကြောင်းပြေဆုံးကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မတ်အေးမှသတင်းပေးပို့ထားပါတယ
်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်မှာနေ့စဉ်လိုလိုစိတ်ကြွဆေးတွေတန်းနဲ့ချီပြီးဖမ်းဆီးမိနေတယ်လို့ပြီးခဲ့တဲ့10ရက်အတွင်းမှာပဲငူရစ်စေဝါတဲဆောင်လာတဲ့ငူရစ်မှောင်ခိုခိုင်းဝင်နေတဲ့ထိုင်းစစ်တပ်တို့ဟာ5ချိန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ9ရက်နေ့မှာလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့ဒုရဲချုပ်ချလန်ကရက်စီရီဘူရန်ကတန်းနဲ့ချီရှိတဲ့စိတ်ကြွဆေးတွေဖမ်းဆီးမိခဲ့တဲ့အကြောင်းအခုလိုပြောသွားပါတယ
်ขยายผลจากที่เราเคยทำมาแล้วนะครับตรงนี้เนื่องจากมีการลักลอบลำเลียงยาเสพติดเข้ามาในประเทศ
ท้ายနိုင်ငံမြောက်ပိုင်းဒေသတွေတဲကမူရစ်စေဝါအမြောက်အများဝင်ရောက်ရာနေရာဖြစ်တဲ့ထိုင်းမြန်မာနယ်စပ်ချင်းရိုင်ဒေသမှာအောက်တိုဘာလ25ရက်နေ့ကနေစပြီး43ရက်ကြာစစ်စင်ရေးကာလအတွင်းစိတ်ကြွဆေးပြား89တန်းဖမ်းဆီးမိခဲ့တယ်လို့ဆိုပါတယ်။ထိုင်းဆိုရကမူရစ်စေဝါနှိမ်နင်းရေးတွေကိုတိုးမြင့်လှုပ်ဆောင်လာနေရမှာအခုခါမှာတော့မဲကောင်မြစ်ကြောင်းတလျှောက်နေဆက်ဒေတာကသက်ဆိုင်ရာအစိုးရတွေဖြစ်တဲ့မြန်မာနဲ့လာအိုနိုင်ငံတွေကပါပူးပေါင်းလှုပ်ဆောင်လာကြပြီဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။အခု2ရက်အတွင်းဖမ်းမိတဲ့စိတ်ကြွဆေးတွေဟာတန်းပေါင်း20နီးပါးရှိပါတယ်။ဖမ်းမိတဲ့တရားခဏတွေကတော့ထိုင်းမြောက်ပိုင်းကနေတဆင့်ထိုင်းနိုင်ငံထဲကိုမူရစ်စေဝါအဓိကကုန်သွယ်ဖြန့်ဖြူးနေကြသူတွေဖြစ်တယ်လို့လည်းဒီဇင်ဘာလ9ရက်နေ့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်သွားပါတယ်။ဒီဇင်ဘာလ6ရက်နေ့ကတော့ထိုင်းမြောက်ပိုင်းလမ်းပန်းခရိုင်ကနေမောင်းလာတဲ့ဘင်ကားတစ်စီးပေါ်ကနေစိတ်ကြွဆေးပြားတန်းချောက်သိန်းကျော်တင်ဆောင်လာတဲ့အသက်38နှစ်အရွယ်အမျိုးသမီးကရကွန်ဆိုသူကိုလည်းဖမ်းဆီးခဲ့ပါတယ်။ဝီရစီဝါတွေနဲ့ပတ်သက်လို့မကြာခဏဆိုသလိုထိုင်းဘက်ကတော့မြန်မာဘက်ကဝတ်တက်ဖွဲ့တွေအပါအဝင်ပြည်သူစစ်တွေကိုဆွဆွဲလေးရှိတာပါထိုင်းမြန်မာနယ်ကြားကော်မတီဆွေးနွေးပွဲတွေမှာလည်းထိုင်းမြန်မာနယ်စပ်မှာရှိတဲ့မူရစီဝါနဲ့ပတ်သက်တဲ့ဝတ်တက်စခန်းတွေကိုနယ်စပ်ကနေဆုတ်ခွာပေးဖို့တောင်းဆိုခဲ့တယ်လို့လည်းရှမ်းသတင်းစင်ရဲ့အက်ဒီတာဦးဆိုင်မိန်ကလည်း VOA ကိုပြောပြခဲ့ပါတယ်ရှင်
ထိုင်းခြေဆိုင် VOA သတင်းတော်မယေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲ။ဒုတိယပိုင်းမှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြအမျိုးသမီးခန္ဓာ၊သုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်ဒီဇင်ဘာလ9ရက်တောက်ကြနေညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ19 kHz 1553ညလှိုင်းဒိုမီတာ25 kHz 1183ညလှိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ခဏတွေကိုဇက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာအတုတဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာအစီအစဉ်မှာနားဆင်ရမှာကတော့
အဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလဲပဲ 7% တာတာနဲ့ကျွန်တော်တို့ကမဂါဝတ်တိုက်တဲ့လောက်ဒီဤပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်က
သိပ္ပံနဲ့ဤပညာအစီအစဉ်မှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအပတ်စဉ်ခန္ဓာတွေကအမျိုးသမီးခန္ဓာအစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါတယ်ရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကဘာကနေအာယုံစိုက်နေချိန်မှာပဲလူသားချင်းစာနာမှုအထောက်အကူတွေဖျက်တောက်ခံနေရတဲ့ကချင်နဲ့ရှမ်းပြည်နယ်အတွင်းကအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရတဲ့ IDP တသိန်းကျော်ရဲ့အရေးဟာလဲလွန်စွာစိုးရင်မကင်းဖြစ်စရာကောင်းတဲ့အတွက်မေ့မထားသင့်ဘူးလို့ကုလသမဂ္ဂကတနင်္လာနေ့ကသတိပေးလိုက်ပါတယ် IDP ဒုက္ခသည်တွေထဲမှာအမျိုးသမီးနဲ့ကလေးငယ်တွေဟာတဝက်နီးပါးရှိတဲ့အတွက်သူတို့တွေရဲ့ဘဝနေထိုင်မှုကဘလို့များရှိပါသလဲဆိုတာကိုတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာဒေါ်လလတန်းကစူးစီးတင်ပြထားတာနားဆင်ပါရှင် You can bend but never break me cause it only serves to make me more determined to achieve my final goal In Kachin and Shan 107,000 people remain displaced as a result of the conflict that restarted in 2011.
Kachin ရဲ့ရှမ်းပြည်နယ်တွေမှာ2011ကပြန်လည်ဆတင်ခဲ့တဲ့ပြည်ပခါကြောင့်လူပေါင်း39,000လို့အိုးအိမ်မဲ့ဖြစ်ခဲ့ကြရတယ်။ Kachin ပြည်နယ်မှာအစိုးရထိန်းချုပ်တဲ့နယ်မြေတွေမှာရောအစိုးရထိန်းချုပ်မှုအောက်မှာရှိတဲ့နယ်မြေတွေမှာရောအိုးအိမ်မဲ့ထွက်ပြေးခဲ့ကြသူတွေနေထိုင်တဲ့နေရာတွေကိုကုလသမဂ္ဂအနေနဲ့တွားရောက်ခွင့်ပိတ်ပင်ခြင်းခံထားရတယ်လို့ကုလသမဂ္ဂအထွေမှုချုပ်ရဲ့ထွဲဘက်ပြောခွင့်ရပုဂ္ဂိုလ်ဖရန်ဟတ်ကတင်လာနေကကျင်းပခဲ့တဲ့ဇင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာဖြစ်ပါတယ်။ရိုဟင်ဂျာအရေးကိုအာယုံစိုက်နေတဲ့ကမ္ဘာကြီးအနေနဲ့ကရှင်နဲ့ချမ်းပြည်နဲ့ရှိ IDP တွေရဲ့အရေးကိုလည်းမမေ့ကြဘူး။ကုလသမဂ္ဂလူသားချင်းစာနာမှုအဖွဲ့အစည်းတွေကသတိပေးခဲ့ကြပါတယ်။ဒါကြောင့် IDP တွေရဲ့အခြေအနေကဘယ်လိုရှိပါသလဲဆိုတာကိုကချင်ငင်းချမ်းရေးကွန်ရက်ကိုပူတွဲမှတ်တည်ခဲ့သူမမီစပေဖြူကိုမေ့ကြည့်ခဲ့ပါလေ
။အရင်သဗ္ဗတဥသိမ်းစိန်လက်ထက်ကတည်းက2017ကျွန်ကတည်းကစခဲ့တဲ့ဒီကချင်ဒေသနဲ့စမ်းမြောက်မှာရှိတဲ့လက်နက်ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေကြောင့်ထပ်ပြေးတိမ်းဆောင်နေရတဲ့ဆက်ပြေးဒုက္ခတွေလူဦးရေ3,000ကျော်ဟာအစိုးရစီကနေထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမရဘဲနဲ့ဟိုဖက်တောက်ချင်းခံရပြီးတော့မှနေနေရတာအခုဆိုရင်9နှစ်တောင်ပြည့်ခံနေလာပါပြီပေါ့။အဲ့တော့အဲ့ဒီလူတွေတသိန်းကျော်ရဲ့အခြေခံစာဝတ်နေရေးတက်တနာကိုတောင်မှထိထိရောက်ရောက်မဖြေရှင်းပေးနိုင်သေးခင်မှာအခုနောက်ထပ်ဒုက္ခတွေအတက်တွေနော်အခုဆိုရင်ဒီတနိုင်းဘက်ကလူရေ2,000ကျော်နမတီဘက်မှာလူရေ1,000ကျော်အခုဒီနောက်ထပ်တက်ကအများကြီးပဲလက်နက်တွေရော ဟိုစစ်အင်အားတွေရောဖက်ဖက်ပြီးတော့ဟိုပို့နေတယ်ဆိုတာကိုကျမတို့တွေအဲတင်ရပါတယ်အဲဒီလမ်းကြောင်းမှာရှိတဲ့ကျမတို့ရဲ့မိတ်ဆွေတွေကလည်းအဲကျမတို့ကိုအမြဲတမ်းပလန်လန်းပြီးတော့ဟိုတင်ပို့နေပါတယ်ပေါ့နော်အဲ့တော့ပချင်လူမျိုးဆိုတာပြည်တော်စုထဲမှာကျမတို့ဟာဟိုတရားဝင်လွတ်လပ်ရေးရတဲ့အချိန်ကတည်းကပါဝင်ခဲ့တဲ့တိုင်းရင်းသားလူမျိုးတွေဖြစ်ပါတယ်အဲ့တော့ကိုပြည်တော်စုလို့ခေါ်တဲ့ဒီနန္ဒမိတ်တစ်ခုထဲမှာပဲအတူတူနေကြတဲ့တိုင်းရင်းသားလူမျိုးတစ်မျိုးအပေါ်မှာအခုလို့တစ်ဖက်ဆောင်နေပေါ့နော်တိုက်ခိုက်မှုတွေအပြစ်မဲ့ပြည်သူတွေတေဆုံးရတာတွေဖက်ပြေးတိမ်းဆောင်ရတာတွေကိုကျမတို့ကိုယ်တိုင်ယုံကြည်လို့မဲပေးရွေးချယ်ထားတဲ့အစိုးရဟာလေနှုတ်ပိတ်နေရဲဆိုရင်ဒါဟာတကယ်ကိုဟိုဝန်းနေကြလဲကောင်းပါတယ်ဟိုဒါဟာ emergency ပါအရေးပေါ်ဖြစ်နေတဲ့ကိစ္စဖြစ်ပါတယ်လူကြီးဟိုတဦးနှစ်ဦးတရားနှစ်ရအကြောင်းကျွန်တော်တို့ပြောနေတာမဟုတ်ပါဘူးလူကြီးသိင်းနဲ့ချီတဲ့လူကြီးတွေဟာအခြေခံစားဝတ်နေရေးအတွက်ဘာမှအကူအညီမရဘဲနဲ့ဒုက္ခသည်စခန်းတွေမှာနေနေရတာ9နှစ်နေပါရှိပါပြီအစ်စ်ထပ်ပြေးလာရတဲ့လူဦးရေတွေလည်း3000ကျော်ရှိပါတယ်သူတို့ရဲ့အခြေခံစားဝတ်နေရေးတာမကသူတို့ရဲ့လုံခြုံရေးနဲ့လူနဲ့တူအောင်အသက်ရှင်ရပ်တည်ခွင့်ဟာခုချိန်မှာအရေးတကြီးလိုအပ်ချက်ဖြစ်နေပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ကချင်ပြည်နယ်မှာမြချီနာနမ်တီဝိုင်းမော်ဗမော်ဖကန်မိုးမောက်မိုင်းကြံရမန်စီအစရှိတဲ့မြို့တွေမှာစခန်းတွေရှိကြရမှာစခန်းတွေမှာနေထိုင်ကြတဲ့ IDP တွေအနေနဲ့တဝက်နီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။ဒါကြောင့်ခုနှစ်တာကြာပြီဖြစ်တဲ့ဒီစခန်းတွေမှာနေထိုင်မှုဘဝကြုံတွေ့နေရတဲ့အခက်အခဲတွေနဲ့ပတ်သက်လို့ American ခြေဆိုင်ကချင် Alliance အဖွဲ့ရဲ့လက်ရှိတွဲဘက်ဒုတိယဥက္ကဋ္ဌဆိုင်းရော်ကိုမေးချိခဲ့ပါတယ
်။ကျမတို့ကချင် the IDP ဆိုတာစစ်ဘေးရှောင်တာပေါ့နော်ဒုက္ခတဲ့အနေနဲ့ကုလသမဂ္ဂကလည်းတတ်မှတ်လို့မရဘူးဘာလို့လဲဆိုတော့ကျမတို့နိုင်ငံအတွင်းပါပဲဖြစ်နေတယ်အကူအညီတွေလည်းရရှိဖို့အတွက်အရန်ခက်ခဲတယ်ဖြားနာတာတွေဖြစ်တယ်မျိုးသမီးတွေဆုံးသွားပါသွားတယ်မိဖွားတဲ့အချိန်မှာကျမရေးတို့အစားတောက်ဖွဲရာတွေကောင်းကောင်းထောက်ပံ့မှုတွေမရှိတဲ့အချိန်ကြမှာတည်သွားတဲ့ဟာတွေလည်းအများကြီးရှိပါတယ်ဒီ IDP မှာအမျိုးသမီးနဲ့ကလေးတွေအများဆုံးပါဝင်နေထိုင်တာဖြစ်ပါတယ်ဒီစကမ်းမှာဆိုတာတော့ပေါ့နော်တဲကုတ်လေးပလတ်စတစ်လေးခါတာတော့အိမ်လိုမျိုးလို့ပြောလို့မရဘူးပေါ့နော်အဲ့လိုမှကျမတို့မှာရေခက်ခဲမှုရှိရဲအစားတောက်ချက်စားဖို့အတွက်ခက်ခဲရှိတယ်ပေါ့နော်အိမ်သားသုံးဆွဲတာအစားပေါ့နော်အခက်ခဲတွေအများကြီးရှိပါတယ်အဲ့ဒါနဲ့ဆက်နွယ်ပြီးတော့ကျမရေထိခိုက်တယ်ဖြားနာလို့ရှင်ကျမတို့စေကုသမှုကလည်းအရန်လိုအပ်တာဖြစ်ပါတယ်ပြီးတော့နောက်တစ်ခုကဒီကလေးငယ်တွေလူငယ်တွေပညာရေးစာတင်ချင်တယ်စာတင်ကြောင်းလည်းမရှိဘူးစာရေးဖို့ခဲတာစာအုပ်တွေလည်းမလုံလောက်ဘူးဒီအမောင်ထဲမှာဂူထဲမှာနေရတဲ့တိရစ္ဆာန်လူတွေပေါ့နော်အဲကျမတို့တွေမှာအလင်းအမောင်လုံးဝဘဝမှာမျောလင်းချက်လုံးဝမရှိဘူးအဲ့လိုခက်ခဲနေတဲ့အချိန်ကြတော့တချို့ရွယ်ရောက်နေတဲ့အမျိုးသမီးတွေကထွက်ပြီးတော့ဟိုအလုပ်လုပ်ချင်ကြတယ်အဲ့လိုအလုပ်ချင်းဘာပဲဖြစ်ဖြစ်လုပ်မယ်ဆိုပြီးမှပေါ့နော်ဒီကမ့်ကနေဒီစခန်းကနေထွက်ပြီးရောအလုပ်ရှာတယ်တချို့ကရောင်းစားခံရတယ်အာတရုတ်ပြည်ကိုရောင်းစားခံရတယ်ရောင်းစားခံရတယ်ဆိုတော့တရုတ်တွေကအဓိကဘာလုပ်လဲဆိုတော့ဟိုကလေးမွေးခိုင်းတာအဲတရုတ်ပြည်မှာယောက်ျားတွေမဲများတယ်ကလေးကလည်းလိုချင်တယ်အဲ့ခါကျတော့သူတို့တွေကလူတယောက်ကိုယောက်9000အဲ့လိုမျိုးနဲ့ရောင်းစားခံရတယ်အဲ့မျိုးသမီးတွေကလည်းဘာဖြစ်ဖြစ်လုပ်မယ်ဆိုတော့ရောင်းစားခံရလို့ရောင်းစားတယ်လို့လည်းမထင်ကြဘူးဟိုမှာရောက်တော့ပေါ့နော်အဲ့မှာလည်းအတမချင်ခံရတယ်အဲကိုဝင်ရှိရဲ့ကလေးမွေးပြီးရဲ့နောက်ပိုင်းမှာနောက်ထပ်တစ်ခေါက်ပြန်ပြီးတော့သူတို့ရောင်းစားခံရတယ်ပေါ့နော်ပြီးတော့နောက်တစ်ခုကဘိန်းပင်ကြောင့်မို့ကျမတို့စီမလည်းအရန်ကြီးအခက်ခဲမှုတွေမိသားစုမှာအခက်ခဲတွေအမျိုးသမီးတွေကအစားပေါ့နော်ဘိန်းဆွဲတာကိုဘလို့မှဘလို့ပြောမလဲပိတ်ပြန်တာတားမြစ်တာမလုံလောက်ဘူးပေါ့နော်အဲ့ဒါတွေအခက်ခဲကြုံနေရပါတယ
်ကရှင် IDP တွေရေးနိုးကြမှုရရှိစေဖို့လှုပ်ရှားဆောင်ရွက်နေသူတွေရဲ့အတန်ကိုကြားခဲ့ကြပြီးဖြစ်တယ်လို့ IDP စခန်းမှာရှိနေတဲ့ကချင်းအမျိုးသမီးတွေရဲ့အတန်တွေကတော့ဘလို့ရှိပါတယ်ဆိုတာကိုသိရဖို့မိုင်းကြာရစခန်းမှာရောက်နေတဲ့နော်လူသားကိုမေးမြန်းခဲ့ပါတယ်သူရဲ့ပြောကြားချက်နဲ့အတူဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်အဲတမျိုးဒီရောက်နေဆိုတာကိုယ့်အိမ်ကိုယ့်ရွာစုမှာထွက်ပြေးလာရဆိုမလွယ်ဘူးတော့เนาะဒီမှာကလေးလေပညာရေးလေတအားနောက်ကျသွားရေပေါ့ဒီမှာ
โอ้สุยามหุ่นเดือดลุจิลุจ้าจิ้นสานาเล็กพวกเสียนี่มีอ่ะทีมีโรดีมากูนี่สองชั่วท่าเลยบ่แต่เป็นแม่ผู้ลุ่มมัวเราไม่ใช่ว่าทีมาลุยอ่ะอันยาจีสุรานี่มาจำมาเยี่ยมก้ามูอ่ะมีตาสุมยาเลยเองนี่สุนอลุงชมูผู้ลุ่มมัวไม่ใช่ผู้เขาแก่อะไรมีโอเคแค่ที่สิบาทเลยเชี่ยอะคุณทีมีโรยาวนี่ละไม่ใช่เขาแก่ไม่ใช่ยังมาเอ็มมาดูข้าเดือดสุดสุดบังเปล่าเราสิเลยมั้งทีมาทีมีโรดีมาแก่มีมาแก่มี
ใครทาเลยสิทุกคนดีองค์ลงแก่มาด้วยลูรีทอมชีวิตสิบาทเลยสิแก่มดีอันนี้ที่เว็บพอดีทาเลยอันนี้แก่มาบ่เนาะดีสักข้ามานี่ไทยเนี่ยปฏิบิโรเนี่ยพี่อบีบาลาเนี่ยสิเดมาเงินลูกยังบ่เนาะ
เขาแก่มาบลูนี่ทางจ้าเลยสิลูรีอันนี้ที่เว็บก็เลยเดียววันช่วยว่ากันพี่เดน่าสิช่วงสุดแต่จีเอพ่อจีพ่อจีเอตัวช่วยยาดีอุดตันมุขานะลูกแต่จีส่งช่วยอะไรสิเดบ่
เอออะไรมีจ้าทุกคนตะเกลือเลยที่เข้ามาจะเสียตัวเลยเปลี่ยนตัวเนี่ยทุกคนบ้ามันมีอะไรจะมีสิ่งเราเอามาบ้าสุบ้ามาโกงเก่าเสียมีสิ่งเราเลยเพราะว่ามีเส้นสายอยู่ยามแบบว่าอะไรจังทุกคนที่มันเนี่ยทั้งยาเลยส่วนเลยเนี่ยมาซึ่งมันชันตายาบุบเขาแก
ดอลลาร์ดันซีซันเต็มสักแค่เดือนมิถุนายนนี้ขณะซีซันกูน่าสิงเกอร์อาพิบาร์เรชินที่ซีซันกูรออคุโลต้าวจานยานเอเมเนเชนสันนิมันเคนีมาตเล็บยามีทงลุ่มเปียร์มูซามโยน่าสินัยมาเรอคุสับบิโรตุตาส่งเลยอเมริกันตะขวัญซีซันกูเต็มสักปีจมาเรที่ดริมบายตุตาส่งเลยอเมริกันตะขวัญซีซันมาโร
ก่อนลงดูตำราจอร์จเอชดับเบิลบูชเกนั่งเงาะสาปนาอาคารน่าจางกูโกอาองาเปียเปียปีทาร์บาร์เรน่าสัญญาเอามาชิมก่อนลงดาวิพิเดอเมริกันเบียงซูเย่ลิซเซตียามยอดตำราจอร์จเอชดับเบิลบูชกูนั่งเงาะสิงกงบิวด้วยตัวเยือกลองกู Texas ปีนี้ก็เนี่ยน่าสนใจเนี่ยวอชิงตันดีซีที่ตำรวจรีดาซินิลิชีเรียร์ฟอร์ซวันเลนจีเนี่ยเตะสังลากเกอร์ว่าได้เมื่อเอียร์ฟอร์ซวันลงมาขอรับเวสเปเชียลเอียร์มิชชั่นฟอร์ดีวันสบิร์นนั่นเป็นปีทาร์ว่าดิฉันมาตัวนี้ก็เอลูเตะสังลารามาจีจงตาพิจิตรตำรวจฮาวจอร์จดับเบิลยูบูชเนี่ยจะนี่ลอร์บูชนี่พิจิตรนิลบูชเนี่ยมีตาจูรุเลเอียร์มิชชั่นฟอร์ดีวันเนี่ยไล่ปาลากเกอร์ว่าเร เท็กซัสกันในมัทรคอเกมาร์โรอเมียวนัสเซตเชปิพาวปีรอกงบิวเกดลูตัมราจอร์จเอชดับเบิลบูชเยโยลองโกวอชิงตันดีซีเป็นเบกาแอนดรูลีเดสคังกันนี้ยินนันเนตเตลาบีรอเป็นมาลดอสาวูแคปิเดเฮลโกยาชิจมาเลอเมียวปิพาวกงบิวว่าเล จะไปเจอเฮียเยสิบกันนี้หลังนั้นทารีตมรับบุษย์ข้างกูสาวอุดเวนจะพูดในการเตะสังลาจิมาร์โรซีดีวายกับกงบิวทีมโฮยามาวอชิงตันในเงี้ยแต่วันก็กังซอนในเนปิดอุจจาระวันนี้เตะเสียสวะจูซูเกจาวาร์เรย์ไอ้หน้าเป็นมาเข้ามาด้วยเอาไม่ไหวที่มาขนาดจิมบายามามีตาจูวันนี้ดูลดดอกกังซอนด้วยเกลือนดูตมรับบุษย์เนี่ย
Decorated aviator, congressman, ambassador to the United Nations.
ตัวเป็นกุศลใจจวนจิ้มมือเรนเนจินโรงอุสังลัมพยาเกตุพิบาร์เรตินลานีย่ามาเวตัมราดอนเนทรัมเนจินีมลานียารุเลลายอกการวาปิวเกจาวาเร Texas Pune Houston ยูมาเลตินลานีย่ากาตัมราจอร์จเอชดับเบิลบูชอัตเวอเมติยากงบิวกิดาเวจิมบาเกวาเร အသွေးရောင်စုံတောက်တောက်ချေးတွေကိုကြိုက်နေတက်တဲ့တမရပို့ကိုဂွန်ပြူတဲ့အနေနဲ့ဒီပွဲကိုလာသူတွေအဲ့လိုချေးမျိုးဝစ်စင်ပြီးလာကြဖို့တိုက်တွန်းထားပါတယ်မြို့တော်ခမ်းမကိုလည်းအမေရိကန်အလံမှာပါတဲ့အယောင်တွေဖြစ်တဲ့အဖြူအပြားအနီးမိအောင်တွေထွန်းပြီးတော့ဂွန်ပြူပါတယ်ဒီမိုကရက်တူဖြစ်တဲ့ဟျူစတင်မြို့တော်ဝန်ဆီလ်ဗာစတာဌာနကလည်းသဘောထားကြည့်ပြီးတော့အကျဉ်းသားတရားရှိသူအဖြစ်ချီးမွမ်းပြောဆိုပါတယ်
My party, when I served in the legislature, was not his party. And yet, he extended...
တော်မှာတာဝန်ထမ်းဆောင်တော့ကကျွန်တော်နဲ့ပါတီချင်းမတူပါဘူး။ဒါပေမဲ့လည်းကျွန်တော်ပေါ်ရင်းနှီးနှီးဆက်ဆံပြီးလိုအပ်တဲ့အကြံဉာဏ်တွေပေးခဲ့တာကြောင့်တတလုံးမမေ့မပြောက်ရှိနေမှာပါ။သမရတယောက်ပဲဖြစ်ဖြစ်၊ကမ္ဘာကောင်းဆောင်တယောက်ကိုပဲဖြစ်ဖြစ်၊စားတောက်ဆိုင်ဇပွဲတို့ဝန်ထမ်းကိုပဲဖြစ်ဖြစ်၊ George H.W. Bush ဟာတဒန်းနဲ့ထားတလေးတစားဆက်ဆံပါတယ်။
ဒီဇင်ဘာ၄ရက်နေ့အင်္ဂါနေ့မှာတော့ဝါရှင်တန်ဒီစီကပင်မလွှတ်တော်အဆောက်အဦကြီးမှာ1989ခုနှစ်ကနေ1993ခုနှစ်အထိတာဝန်ထမ်းဆောင်ခဲ့သူကွဲလွန်သူသမရဘုရှ်ကိုအများပြည်သူလာရောက်ဂါရဝပြုနေအောင်စီစဉ်ပေးထားပါတယ်။ချမ်းအေးပြီးတော့အုံဆိုင်နေတဲ့ရာသီအောက်မှာပဲအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်လုပ်ငန်းခွင်ကလာကြသူတွေအမေရိကန်ပြည်အောင်စုတခွင်ကလာရောက်ပြီးတော့ဂါရဝပြုကြသူတွေအများပြားရှိပါတယ်။အဲ့ဒီထဲမှာဒုတိယကမ္ဘာစစ်စစ်ပြန်လဲဖြစ်အထက်လွှတ်တော်လူများစုခေါင်းဆောင်လဲဖြစ်ခဲ့သူကန်ဆက်စ်ပီနေကအသက်65နှစ်အရွယ်ဘော့ဘ်ဒိုးလဲလက်တွန်းလဲနဲ့လာပြီးနှုတ်ဆက်ဂုဏ်ပြုပါတယ်လက်တွန်းလဲပေါ်မှာထိုင်နေရကနေဘေးကအကူနဲ့ကြိုးစားပန်းစားမတ်တပ်ထရက်ပြီးချိန်မှာတော့ဘယ်လက်ကိုကြိုးစားမြောက်ကအလေးပြုလိုက်တဲ့မစ္စတာဒိုးရဲ့ဟန်မူရာကိုတော့အားလုံးကဝမ်းနဲ့ကြည်နူးစွာနဲ့တွေ့မြင်ခဲ့ရတာပါဝါရှင်တန်ဒီစီကနိုင်ငံတော်ဇာပနာအခမ်းအနားကျင်းပရာ National Cathedral ဘုရားကျောင်းကိုသမရ George H.W. Bush ရောက်ရှိစဉ်မှာတော့42ယောက်မြောက်သမရကိုဂုဏ်ပြုတဲ့အနေနဲ့ခေါင်းလောင်း42ချက်ထိုးခဲ့ပါတယ်။သူကွယ်လွန်တဲ့အထိမ့်မတ်အနေနဲ့နိုင်ငံတော်ဝန်ထမ်းချင်းအထိမ့်မတ်နေ့အဖြစ်သတ်မှတ်ထားတဲ့ဗုဒ္ဓဟူးနေ့မှာသမရရဲ့အခမ်းကို Capital Hill ကနေမြို့တော်တွင်အင်မီတော်ရှိကနေဖျက်ပြီး National Cathedral ဘုရားကျောင်းကိုတည်ဆောင်သွားခဲ့ကြတာပါနိုင်ငံတော်ဇာပနာအခမ်းအနားကိုတော့ကမ္ဘာကောင်းဆောင်နေဖြစ်တဲ့ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲလ်ဗြိတိန်နိုင်ငံတော်ဝင်မင်းသားချားလ်စ်ဂျော်ဒန်ဘရင်အဗ်ဒူလာနဲ့ပိုလန်သမ္မတအန်ဇေဒူဒါကနေဒါဝန်ကြီးချုပ်ဟောင်းဘရိုင်ယန်မူရနီတို့တက်ရောက်ကြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အပြင်သမ္မတဟောင်းဂျီမီကာတာဘီလ်ကလင်တန်နဲ့ဘရက်အိုဘားမားတို့လည်းတက်ရောက်ကြပါတယ်ကွယ်လွန်သူ42ယောက်မြောက်သမ္မတရဲ့ဇနအယသူ့ရဲ့သား43ယောက်မြောက်သမ္မတGeorge W. Bush ကဂုဏ်ပြုမိန့်ခွန်းဝမ်းနည်းဆုနှင်စွာပြောကြားခဲ့ပါတယ
်။ So through our tears let us know the blessings of knowing and loving you, a great and noble man, the best father a son or daughter could have. And in our grief let us smile knowing that dad is hugging Robin and holding mom's hand again.
ကျွန်တော်တို့တွေသတိရအောင်မိနေကြမှာပါအဖေရဲ့နူးညံ့တိမ်မွေးမှုယူသားမှုနဲ့ကျင်နာရတဲ့စိတ်သက်တွေဟာကျွန်တော်တို့နဲ့အတူအမြဲရှိနေမှာပါကျွန်တော်တို့ရဲ့မျက်ရည်တွေကကျွန်တော်တို့ရဲ့မျက်ရည်တွေကတဆင့်ကောင်းချီးမင်္ဂလာတွေနဲ့မေတ္တာတွေကိုပို့သလိုက်ပါတယ်ကြီးမြတ်တဲ့တိတ်ခါရှိတဲ့ပါရမီရှင်တယောက်ဖြစ်ပါတယ်တားတယောက်ဒါမှမဟုတ်သမီးတယောက်ရဲ့မေတ္တာအထားနိုင်ဆုံးဖခင်တယောက်လည်းဖြစ်ပါတယ်အဖေဟာရောဘင်ကိုဖက်ပြီးအမေလက်ကိုဆွဲကင်နေမှာဖြစ်တဲ့အတွက်ကျွန်တော်တို့ဝမ်းနည်းပူဆွေးကျွန်တော်တို့ဝမ်းနဲ့ပူဆွေးနေတဲ့ကြားမှာပဲပြုံးနေပါမယ်လို့တားဖြစ်သူဘုရှ်ကပြောသွားတာပါအဲဒီနောက်တော့ဝါရှင်တန်ဒီစီကနေသမရဟောင်းရဲ့ရုပ်အလောင်းကိုဟျူစတင်မြို့ကိုတည်ဆောင်လာခဲ့ပြီးတော့စိန့်မာတင်စ်ဧပစ်ကိုပယ်ဘုရားကျောင်းမှာအများပြည်သူနောက်ဆုံးဂါရဝပြုနိုင်အောင်ထားရှိခဲ့ပါတယ်ဒီဇင်ဘာလ6ရက်ကြာသပတေးနေ့မိသားစုရဲ့တည်တံ့ဇာပနာအခမ်းအနားပြီးမှာတော့သမရ George H.W. Bush ကိုဟျူစတင်မြို့မြောက်ဘက်ကီလိုမီတာ120လောက်အကွာမှာရှိတဲ့Texas A&M တက္ကသိုလ်ဝင်းနေကသမရစာကြည့်တဲ့အနီးမှာမြုပ်နှံပါတယ်ဧပြီလအတွင်းအသက်62နှစ်အရွယ်မှာကွယ်လွန်သွားတဲ့ဇနီးဖြစ်သူဘာဘရာ1953ခုနှစ်တုန်းကသွေးကင်ဆာရောဂါနဲ့သေဆုံးသွားတဲ့သမီးဖြစ်သူရော်ဘင်တို့နဲ့အတူရှင်တွဲမြုပ်နှံခဲ့တာပါခင်ဗျာ
ကောအောင် ောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုအခုလိုတောက်ကြညာတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းမဲ့ရဲ့အင်္ဂါမနက်ခင်းတွေမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒေါခင်မျိုးသက်ကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင်
မြန်မာနိုင်ငံမှာဖွံ့ဖြိုးရေးအတွက်လှုပ်ဆောင်ဖို့ကြိုးစားသူတွေနဲ့တဘာမဝင်းကျင်ကာကွယ်ရေးအတွက်ကြိုးစားသူတွေအကြားအခြေတင်ဖြစ်နေတဲ့ပြဿနာတွေကကြောင်မီသွေးလောင်စာသုံးဓာတ်အားထုတ်လုပ်မှုလည်းပါပါတယ်ဒီပြဿနာနဲ့ပတ်သက်ပြီးစွန့်ရင်ဝင်ကြီးဌာနဒုဝင်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်သာထွေးရဲ့အမြင်ကိုဒီတစ်ပတ်မှာပြောပြပေးမှာပါမြန်မာနိုင်ငံဟာကမ္ဘာမှာတမကအရှိတောင်အားရမှာပါအူဂျင်ဆိုင်သုံးဆွဲနိုင်တဲ့ပမာဏအ ਨੇ ဆုံးနိုင်ငံမှာရေအားတန်ရန်စာတကျွေးဝနေပေမဲ့အပြည့်အဝမသုံးနိုင်သေးချိန်မှာနောက်အလားလာကောင်းတစ်ခုဖြစ်တဲ့ကြောင်မီးသွေးလောင်စာကိုသုံးဖို့အတွက်စဉ်းစားသင့်မသင့်ကြည့်ကြအောင်ပါမြန်မာနိုင်ငံမှာကြောင်မီးသွေးကကောင်းကောင်းမွန်မွန်မထွက်ပါဘူးဆရာကြောင်မီးသွေးအမျိုးအစားညံ့ပါတယ်ဆရာတကယ်လို့ကြောင်မီးသွေးနဲ့မျက်စစ်ထုတ်ဖို့လုပ်မယ်ဆိုလို့ရှိရင်ဒီဆက်ရုံနဲ့တဲဖို့အတွက်ကြောင်မီးသွေးကိုပြိပအနေဝယ်ရမှာပါဆရာဆိုတော့အဲ့ဒီလိုမျိုးဝယ်ပြီးတော့မျက်စစ်ထုတ်ရတာကြိုက်ပါမလားဆရာအချိန်နည်းနည်းရှင်းပြပေးပါဆရာ
ဒီလိုရှိတယ်ကြကြောင်မီးသွေးကတော့အခိုင်ဈေးဆိုတာကြီးတယ်ပြည်ပို့ဆောင်ကဆိုတာရှိတယ်ကြအခိုင်ဈေးဆိုတာကျွန်တော်တို့ကအင်ဒိုနီးရှားတို့ဒီအော်စတြေးလျတို့မှာအခိုင်ဈေးပေါ့ဗျာဒီဟာအခိုင်ဈေးနဲ့ကျွန်တော်တို့ကပြည်ပို့ဆောင်ကနဲ့တွေ့လို့ရှိရင်မြန်မာနိုင်ငံရဲ့တင်ပါကြီးကိုယ်တန်းကသူကအလုံးဝေးကွာတဲ့နေရာမဟုတ်ဘူးကြဒီမှာထိုင်းနိုင်ငံလိုနေရာနဲ့အင်ဒိုနီးရှားနဲ့အကွာအဝေးနဲ့ကျွန်တော်တို့ဒီကဒီတင်ပါကြီးတိုင်းဟိုတိုင်းရဲ့အကွာအဝေးနဲ့လည်းဘာမှမကွာဘူးကြအဲ့တော့သူရဲ့သဘောကတော့ပြည်ပို့ဆောင်ကအပေါင်းကျွန်တော်အထိုင်ဈေးပေါ့ဗျာပေါင်းတဲ့အချိန်မှာအဲ့ဒီဈေးနဲ့တွက်ရင်းကိုပဲလုပ်ရင်းကိုပဲဓာတ်ထုတ်လုပ်ကတူယူနစ်ကို 7.something ဆင့်ပေါ့ဗျာအမေရိကန်ဒေါ်လာနဲ့တွက်ရင်ဆင့်ပေါ့ 7.something ဆင့်နဲ့ကျွန်တော်ကလုပ်နိုင်သေးတယ်ကြဒီမှာနိုင်ငံထဲမှာ GL ဆင့်နဲ့လုပ်တယ်ဆိုရှင်ထုတ်လုပ်မှုဈေးက5 to 6ကျွန်တော်90နဲ့6ဆင့်ကြားမှာထွက်တယ်ကြအဲ့တော့ကြောင်မီးသွေးကိုနိုင်ငံခြားဝယ်သွင်းလေပဲ 7% တာတာနဲ့ကျွန်တော်တို့ကမြကောက်ကကြိုက်တဲ့လောက်ဒီမိပညာအမြင့်တော်ဗျာအခုနောက်ဆုံးမိတ်ဂျပန်ကတက်ရှင်နဲ့စက်တရီယာကြာပလာပြီးအတုံးလုံးပါတဲ့မိပညာအမြင့်နဲ့ကိုတက်လို့ရတဲ့ဓာအားကိုကျွန်တော်ထုတ်လို့ရတယ်ဗျာ
ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုကြောင်မီးသွေးသုံးဖို့အမတန်ကြောက်နေကြပါတယ်ဆရာကြောင်မီးသွေးကိုသုံးပြီးတော့ဓာလျှက်စစ်ဓာထုတ်တာဟာကြောက်တင်ပါသလားဆရာနည်းနည်းရှင်းပြပေးပါ
အဲ့ဒါလိုရှိရဲ့ဗျကျွန်တော်ကြောက်တင်ပါလားဆိုတာအမေရိကန်မှာဒီနိုင်ငံစီးပွားရေးကိုမကြောက်တော့အောင်ကြောင်မီးသွေးနဲ့သူစုတယ်ပြီးလို့ကျရင်သူ့နိုင်ငံထဲမှာ67ရာခိုင်နှုန်းတော်လေးအစ်စ်ကိုကြောင်မီးသွေးနဲ့မောင်းနေတယ်နောက်တစ်ခါကျွန်တော်တရုတ်နိုင်ငံဆိုလို့ရှိရင်68ရာခိုင်နှုန်းကြောင်မီးသွေးနဲ့မောင်းတယ်အိန္ဒိယဆိုရင်86ရာခိုင်နှုန်းမောင်းတယ်ထိုင်းနိုင်ငံဆိုရင်22ရာခိုင်နှုန်းမောင်းတယ်ဗီယက်နမ်ဆိုလို့ရှိရင်ကျွန်တော်30ရာခိုင်နှုန်းလောက်ကိုကြောင်မီးသွေးနဲ့မောင်းတယ်နောက်ဆုံးပြည်အရေးစစ်တွေအားပေါ်ကျော်သွားပါတယ်ဆိုပြီးတော့မှသူများကိုရောင်းနေတဲ့လာဥစ္စာပြီးခဲ့တဲ့တနည်းလောက်ကပဲလက္ခဏာက1800ကျော်စာမုခေတ္တအမီပြဲတယ်အဲ့လိုပဲသဘောဝတ္ထမွေတွေရောင်းနေပါတယ်ဆို LNG ထုတ်ရောင်းနေပါတယ်ဆိုတဲ့ဒီမလေးရှားကစာမုခေတ္တကို300လောက်နဲ့ပြည်စစ်ဓာတ်အပြင်ထုတ်ရောင်းမောင်းနေတယ်ဆိုတော့ဒီနိုင်ငံတွေကျွန်တော်ပြည်စစ်ဓာတ်အထုတ်တဲ့နေရာမှာဘယ်လောက်မဂါဝတ်တွေအများကြီးကိုစာမုခေတ္တနဲ့ထုတ်တယ်ဆိုလို့ရှိရင်ကြောင်မီးသွေးကကြောက်တဲ့နယ်ဆိုလို့ရှိရင်အဲ့လူတွေဘယ်လို့တော့မလဲဆရာမရေဒါကျွန်တော်ကြောက်တဲ့ကလားမကြောက်တဲ့ကလားဆိုတော့ဆရာမကိုကျွန်တော်သိက္ကနန်းနေနဲ့အသေးစိတ်ကျွန်တော်ဓာတ်ဝိရပစ္စည်းတွေကျွန်တော်မပြောတော့ဘူးဖွံ့ဖြိုးပြီးဖွံ့ဖြိုးတဲ့ဒိနာအိန္ဒိယချင်းရောပါရောတနေ့ဒီကဘာလုံးကအကုန်လုံးသုံးနေတာဘာဖြစ်လို့သုံးတာလဲဆိုတာလေးပဲကျွန်တော်ကသုံးတတ်ရတော့မယ်ကလေးပါလေ
ဟုတ်ကဲ့ပါဆရာကြောင်မီးသွေးကိုထုတ်တဲ့ခါမှာအစ်စ်နဲ့နီးပညာသုံးရင်လူတွေအတွက်အန္တရာယ်နည်းနည်းလျော့ပါတယ်လို့ပြောပါတယ်ဆရာဆိုတော့ဒီကြောင်မီးသွေးထုတ်တဲ့အနေနဲ့လျှက်စစ်ဓာတ်ထုတ်တဲ့ခါမှာအဆင့်မြင့်နည်းပညာဘယ်လိုနည်းပညာကိုသုံးရမလဲပြောပြပေးပါဆရာ
yeah အဲ့ဒါကြတော့ကျွန်တော်ကတော့နည်းပညာသွားတော့ဒီကကြောင်မီးသွေးရိုးရိုးမီးရှို့ပြီးတော့ဟိုတုန်းကဒီထားသက်ကောင်းကြီးကျွန်တော်ကြောင်မီးသွေးနဲ့သွားတယ်နောက်ပြီးတော့ပြည်လည်းပြည်မောကြီးကြောင်မီးသွေးမီးရှို့ပြီးတော့သွားတယ်ဆိုတော့ဖြစ်ကနေပြီးတော့ကျွန်တော်ကပြောင်းလာလိုက်တာကြောင်မီးသွေးမှာအဆင့်ပေါင်းလျောက်များစွာလူတွေဒုက္ခဖြစ်နေတာတွေရေချီခံစားရတဲ့ဟာတွေချော့ချတော့16ဆင့်လောက်ရှိရတယ်ကျွန်တော်အဲ့16ဆင့်လောက်ထဲကကျွန်တော်နိုင်ငံမှာဒီကမ္ဘာ့ရဲ့ World Health Organization က10ခုလောက်ဒီကနိုင်ငံရင်းနှီးထိန်းနိုင်ရင်းကိုပဲလူတွေကြည့်ရတော့နေရာမဟုတ်တဲ့နေရာတွေမှာကျွန်တော်ကထိန်းသိမ်းမောင်းမယ်ဆိုရင်ရတယ်လို့ကျွန်တော်ကသိထားပါတယ်။ဒီမှာဆိုရဲဘောတော့တောင်းနဲ့ outside ထွက်တဲ့ကိစ္စရှိနေ၊ south border outside ထွက်တာရှိနေ၊ nitrous outside ထွက်တာရှိတယ်ပေါ့။ဒီမှာကအမှုမမွားထွက်တာရှိတယ်ပေါ့ဗျာမျိုးစုံပေါ့။အဲ့ဒါတွေအားလုံးကို short ချတဲ့အဆင့်ပေါင်းက16ဆင့်လောက်ရှိတယ်။ဒါနဲ့နောက်ဆုံးပိတ်45 16အဆင့်ဆိုတဲ့ဟာတော့တဘာမှာတချို့သုတေသနလုပ်နေတဲ့အဆင့်လည်းရှိပါသေးတယ်။
။ဒါပေမဲ့အဲ့လောက်ကြီးအဆင့်ကြီးမြင့်လာတော့မှကျွန်တော်ဂျပန်ကတော့မှအဲ့56အဆင့်ကိုရှိနေ။နောက်ဆုံးအဆင့်အများနဲ့ဟာသူသူတေသနာလုံလုံးမရှိပါနဲ့။ဘာလို့ဆို၄ကြီးလို့ပါ။အဲ့တော့ကျွန်တော်ကနံပါတ်1အဆင့်လောက်ကနေပြီးတော့နံပါတ်14လောက်ရှိအောင်ဒီကမ္ဘာလုံးမှာဒီတော့ကြိုင်နေတဲ့ဤပညာအမြင့်လေးကိုကျွန်တော်ကစက်စင်သုံးဆဲမယ်ဆိုလို့ရှိရင်သူတို့ငွေကိုထွက်တင်တဲ့ဟာတဲ့ကျွန်တော်ကအဲဒီမီနီမိုက်ဖြစ်တဲ့ဈေးတွေစူးစူးတွေကိုကျွန်တော်ကဆွတ်ချနိုင်ပါတယ်လို့ပြောကြ
။ဟုတ်ကဲ့ပါဆရာ။တခြားနိုင်ငံတွေမှာသုံးနေတဲ့ဤပညာမြင့်အနေထားလေးတွေလည်းသိပြရစီ
။ကျွန်တော်တို့ကဟောပေါ့နိုင်ငံအပြည်အဝကတဘောကဂျပန်မှာဤပညာမြင့်တယ်ပြောတယ်။အမေရိကန်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။အိန္ဒိယမှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။တရုတ်မှာအဲ့လောက်မမြင့်တဲ့စေယုံတွေလဲနေတယ်။ဒါပါဒီလိုအဲ့လိုလဲခဲ့ရလဲဆိုတော့လူနေတဲ့နှစ်ပေါင်းအသိ30 40ဟာသူတို့စီးပွားရေးဖြစ်ချင်လို့သူတို့နိုင်ငံဖွံ့ဖြိုးချင်လို့သူတို့ဒုက္ခခံပြီးတော့တည်ခဲ့ကြလို့သူတို့လည်းပဲသူဖွံ့ဖြိုးလာပြီးတော့ကျမရဲ့အဲ့လိုဖြစ်တဲ့အချိန်မှာအခုသူတို့ကအဲ့အသိ30ဆိုတဲ့စက်တွေကိုသူက short ချလိုက်အသိ30တုန်းကဖောင်းနေတဲ့ကျွန်တော်နိဗ္ဗာန်မဲတဲ့ပစ္စည်းတွေအသုံးဆွဲတာတွေကျွန်တော်မပါရမှာတွေကိုနိဗ္ဗာန်မြင့်ပစ္စည်းတွေမပါရဘူးသူက short ချပြီးတော့အခုပြန်တည်နေရကြပြန်တည်တော့ဘယ်လောက်တည်လို့ဆိုရင်ဟိုတနေ့ကအီဂျစ်မှာအခုစပြီးတော့တည်တာမဂါဝတ်6ပေါင်နဲ့အီဂျစ်မှာဒါအီဂျစ်ဆိုရင်နိုင်ငံကြီးဆိုရင်ဒါနိုင်ငံလုံးကိုပြီးပေးနေတယ်ပြောမှာရေလဲအဆမ်ဆိုတဲ့တမန်ကြီးကနေပြီးပေးနေတယ်အဲ့လိုပဲတင်ရောက်မှလည်းပဲဟိုတနေ့ကမဂါဝတ်4000တလုံးစပြီးတည်တယ်ကြာဆိုတာကတော့ကျွန်တော်ကဘာပြောလဲဆိုတော့သူကနောက်ပိုင်းကြလို့ရှိရင်လူတွေကိုဒုက္ခပေးတဲ့ဟာတွေကို short ချနိုင်တဲ့အဆင့်တွေကဒါပြီးရတဲ့ဆယ်စုနှစ်တစုလောက်ကတည်းကစပြီးတော့သူတို့တော်တော် short ချနိုင်ပါပြီအခုဆိုရင်ပိုတော် short ချနိုင်ပါပြီ
မြန်မာနိုင်ငံမှာကြောင်မီးသွေးသုံးထုတ်ဖို့ကြိုးစားတဲ့အနေထားရော
ကျွန်တော်တို့ဟိုတမဲတော့ကအေးအေးမှလုပ်တဲ့ဒေါ်လန်းစင်ထွေးမြင့်တို့ဒီလိုတို့လုံးမယ်ဆိုတဲ့ဟာကသူကယုံကြည်မှုအပြည့်နဲ့ညာယုံကြည်မှုအပြည့်နဲ့ဆိုတာအဲ့ဒီမှာရှိတဲ့လျှက်စစ်ဝင်ကြီးကလည်းကျွန်တော်တို့ရှိမှာလျှက်စစ်ဟိုပါကစီးအငိမ့်စားနဲ့သွားတာဆိုတော့သူကလည်းဒီစာပိုင်းတွေ guest တွေဆက်စာပိုင်းတွေကြောင့်မှုစစ်အုံတွေအားလုံးကိုသူမောင်းလာခဲ့လေညာအဲ့တော့သူကဓာတ်တွေကိုနားလေတယ်အဲ့လိုပဲဒီကြုတ်ကြီးကလည်းဖြစ်ချင်တယ်နောက်တစ်ခါကျွန်တော်တို့ကိရင်ငင်းရဲအပွဲစီကလည်းဖြစ်ချင်တယ်ကြာဒါတိုင်းနဲ့ဘာကြောင့်မဖြစ်သေးရလဲဆိုတော့ဒါကတော့နည်းနည်းလေးတော့ပြောရမှာနည်းနည်းဖြစ်ပါတယ်ဘာလို့ဆိုတော့အခုဒီမဖြစ်သေးတာဘာကြောင့်လဲဆိုတော့ဘုရားတာဝန်ခံမှုတာဝန်ယူပြီးအပြည့်အဝနဲ့လုပ်ကြမယ်ဒီနေရာလေးပဲလက်ခံမယ်ဆိုလို့ရှိရင်ဒါဖြစ်သင့်တယ်လို့ကျွန်တော်ကယူဆပါတယ
်အင်ဂျင်နီယာဦးမော်တာထွေးရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျင်းနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တော်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တောက်ကြညာတိုင်းမှာတင်ဆက်ပေးနေပြီးတော့မနေ့ဖြန်စနေမနေ့ခင်းမှာလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင
်အမေရိကန်ပြည်အောင်စုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြစ်တာလက်ဆောင်ပြည်ကြိမ်လိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOE ပြည်ကြိမ်တောင်းခံပါတယ်ဆိုတာအကျိုးကြောင့်ရေးပို့လိုက်ပါ။ကိုနာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော်။ VOA ပရိသတ်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ဒီမနက်ဖြန်စနေမနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ2440 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနိုင်ပါတယ်။မနက်ဖြန်မနက်ခင်းမှာတော့အမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာနဲ့အတူမနက်ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ကန်းစာအစီအစဉ်တွေကိုစောင့်မျှော်နိုင်ကြပါတယ်ရှင်။အစီအစဉ်တွေအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါမယ်ရှင်။
ကွန်လွန်အမေရိကန်သမ္မတဟောင်းဂျော့ဂျ် H. ဘလူးဘွတ်လက်ထက်မှာရှင်းနေချုပ်တာဝန်ယူခဲ့ပူးသူဝီလျံဘားကိုရှင်းနေချုပ်ဖြစ်တဲ့တာဝန်ပေးရဖို့နိုင်ငံရေးဌာနပြုပေးရဖို့နဲ့နိုင်ငံရေးဌာနရဲ့ပြောခွင့်ရသူဟေသာနော်ရော့ကိုတော့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးဖြစ်ခန့်အပ်သွားဖို့အဆိုပြုမယ်ကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲကြေညာလိုက်ပါတယ်ရှင်းနေချုပ်ဖြစ်ဘားကိုအရင်ကတည်းကဦးစားပေးစဉ်းစားထားတဲ့အကြောင်းလေးအင်ဂျီရောမှာသမ္မတထရန့်ကသတင်းတောက်တွေကိုပြောခဲ့တာပါနိုင်ငံရေးကုလသမဂ္ဂဆိုင်ရာသမ္မတကြီးဖြစ်ခန့်အပ်မဲ့နော်ရတာဆိုရင်တော့အမေရိကန်သတင်းဌာနဖြစ်တဲ့ Fox News မှာအစီအစဉ်တင်ဆက်သူနဲ့သတင်းတောက်ဖြစ်တဲ့တာဝန်ယူခဲ့ဘူးသူတူလည်းဖြစ်ပါတယ်။ကနေဒါနိုင်ငံမှာထိမ့်သိမ်းခံထားပြီးအမေရိကန်ကိုလွှဲပြောင်းပို့ဆောင်ခံရမယ့်ခြေအနေနဲ့ရင်ဆိုင်နေရတဲ့တရုတ်ဆက်သွယ်ရေးလုပ်ငန်းကြီးဖြစ်တဲ့ Huawei ကုမ္ပဏီထိမ့်သိမ်းအမှုဆောင်အရာရှိကိုအာမခံနဲ့လွှတ်ပေးတင်မတဲ့ဒီနေ့တရားရုံးမှာကြားနာမှာဖြစ်ပါတယ်။ Huawei ကုမ္ပဏီထူထောင်သူရဲ့သမီးလည်းဖြစ်ဗန်နိုင်းဌာနအကြီးအကဲလည်းဖြစ်တဲ့ မန်ဝမ်ဂျိုကိုတော့စီရီတုံးကပဲဗန်ကူးဗားမြို့လေးစိတ်မှာကနေဒါအာဏာပိုင်တွေကဖမ်းဆီးလိုက်တာဖြစ်ပါတယ်။ယင်းပြည်နိုင်ငံညီညွတ်ဆွေးနွေးပွဲမှာဆွေးရဘက်ကအလေးနဲ့ထားမထားဆိုတော့ဒီနေ့ဆုံးဖြတ်မှာဖြစ်တဲ့အကြောင်းဟူတီတပုံတွေကပြောဆိုလိုက်ကြပါတယ်။ဆွေးနွေးဖို့ဝင်မလေးပြည်မှာလည်းဆွေးရီနိုင်ငံမှာကျင်းပနေတဲ့ဆွေးနွေးမှုတွေမှာတစ်ဖက်ကဘလောက်ထိအလေးနဲ့ထားတယ်လဲဆိုတာကိုဆုံးဖြတ်သွားမှာဖြစ်တဲ့အကြောင်းဟူတီတပုံတွေရဲ့ပြောခွင့်ရသူကမနေ့တုန်းကပဲပြောဆိုလိုက်တာပါ။ညီညွတ်ဆွေးနွေးပွဲတွေကိုတော့ဆွေးရီနိုင်ငံရင်းပုံမြို့မှာကျင်းပနေတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်းအင်ဂျင်နီယာကတော့ Citrus Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.